Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံရ2024ခုနှစ် January 24ရက်ပုတ်တဟိုးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီ။ line မီတာ3049လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖားစုနာဆင်နိုင်ပါတယ်ကျွန်မနန်းလောပါ
။ဂါဇာမှာတစ်စက္ကန့်တွေလွတ်လာရင်းနဲ့အပြစ်ရရေးသဘောတူညီချက်အတွက်ဒေသတွင်းမှာ American ကြီးတန်းတာဝန်ရှိသူတူဆွေးနွေးနေတယ်လို့အင်ဂျီရောကပြောပါတယ်။ဆူဒီနေတိုးဖွဲ့ဝင်ဖြစ်ရှောက်ထားချက်ကိုတူရကီပါလီမန်ကအတည်ပြုလိုက်တဲ့အပေါ်ဆူဒီဝန်ကြီးချုပ်ကကြိုဆိုလိုက်ပါတယ်။ဖင်လယ်ပြည်နယ်စစ်စည်းပြထွက်ပြေးမှုကြိုးစားရင်းနဲ့တေဆုံးပျောက်ဆုံးသွားတဲ့ရင်ဂျာရေတွက်ဟာ2014ခုနှစ်ကလေးကစတင်အမြင့်မားဆုံးဖြစ်လာတယ်လို့ UNICEF ကပြောပါတယ
်။အခုလိုသတင်းတွေအပြင်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်စစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားတိုက်ပွဲအခြေအနေနဲ့အတူနိုင်ငံတကာသတင်းတွေမှာတော့ဖိလစ်ပိုင်အစ်စ်အခြေစိုက်စခန်းတွေမှာအမေရိကန်တပ်တွေပို့ပြီးတော့ဝင်ခွင့်ပြုလာတာဆတဲ့စီးရီးသတင်းနဲ့ COVID-19 ကာယရောဂါဆိုင်ရာလေ့လာချက်ဉာဏ်ရည်တို့နည်းပညာကိုကျန်းမာရေးကုလုံးတွေမှာအသုံးပြုလာတာဆတဲ့ကျန်းမာရေးနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့အမေကြီးဩဇာယူကရိန်းမြန်မာစီးရီးနိုင်ရှင်ချင်းနဲ့ကဘာတလွားခီတော်အစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးသတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင်။
ဟာမတ်ပန်စီထားတဲ့တရားခံတွေလွှတ်ရေးနဲ့ဂါဇာမှာအပြစ်ခဏရပ်ရေးအပေးယူသဘောတူညီချက်အတွက်အမေရိကန်အကြီးအကဲတာဝန်ရှိသူတို့ကရှေ့လေပိုင်းမှာဆွေးနွေးနေတယ်လို့အမေရိကန်သမ္မတအင်ပီရိုကအင်္ဂါနေ့ကပြောလိုက်ပါတယ်။သမ္မတဂျိုးဘိုက်ဒင်ရဲ့အရှေ့လေပိုင်းအချမ်းပေးဘရက်မက်ဂော့တာအကြီးမားရောက်ရှိနေခဲ့ပြီးတခြားတိုင်းပြည်တွေကိုလည်းဆက်လက်သွားရောက်မယ်လို့အမျိုးသားလူမျိုးရေးကောင်စီပြောရေးဆိုခွင့်ရှိသူဂျော့ကာပီကပြောပါတယ်။အစွေးကနလရဆိုင်ထားဖို့အဆိုပြုထားတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့သတင်းတောက်တွေကမေးတော့ခုလိုပြန်လဲဖြေကြားခဲ့တာပါဆွေးနွေးနေကြတာအလို့ကိုတလေးတနက်ရှိတယ်လို့ဂျွန်ကာဘီကဆိုပါတယ်ဒါပေမဲ့အပြစ်ရကာလကိုတော့ဂျွန်ကာဘီကအတီးပြုပြောကြားတာမရှိပါဘူးဖြစ်ခဲ့ရဲ့အဲ့ဒီလိုအပြစ်ရတာကတရားခံတွေလွတ်ဖွင့်တဲ့အကူအညီပိုဝင်ဖို့အခွင့်အလမ်းဖြစ်ပါတယ်အရင်တော့ကလုံနိုင်ခဲ့တဲ့ရဲတပ်တပတ်ထက်ပိုရှည်ကြတဲ့လူသားချင်းစာနာထောက်ထားရေးခဏတာအပြစ်ရတာကိုလုံးဝအုပ်တုံကျွန်တော်တို့ထောက်ခံပါတယ်လို့ဂျွန်ကာဘီကပြောကြားသွားပါတယ်အနောက်အာဖရိကရဲ့လုံခြုံရေးကိစ္စတွေကိုကိုက်တွေ့ရမှာအမေရိကန်ဒေါ်လာ55သန်းကူညီမယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကအင်္ဂါနေ့မှာကတိပေးလိုက်ပါတယ်မစ္စတာဘလင်ကန်ကဒေသအတွင်းသူ့ရဲ့ဒုတိယခရီး Every Coast ပါအခုလိုကြေညာလိုက်တာဖြစ်ပါတယ်အနောက်အာဖရိကဒေသမှာအစ္စလာမ်အစိုးရဂျီဟတ်သဘုံတွေကိုရင်ဆိုင်နေကြရတာပါIvory Coast အဒီတပုံတွေကိုချင်းဆိုင်နေရတဲ့နိုင်ငံတရနိုင်ငံဖြစ်ပါတယ်။ဂျီဟတ်ပုံကမှုဟာမာလီမှာ2012ကစခဲ့ပြီးနိုင်ငံတကာကြိုးတောက်တောက်ခံနဲ့ထိမ်းဖို့ကြိုးစားခဲ့ပေမဲ့ဆာဟဲလ်ဒေသတော်မှာပြန့်နှံ့လာခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းအနောက်အာဖရိကနိုင်ငံတွေကိုအမေရိကန်ကဒေါ်လာသန်း300ကူညီခဲ့ပြီးလည်းဖြစ်ပါတယ်။အင်္ဂါနေ့ကြေညာချက်ကထပ်ဆောင်အကူအညီပါ။အင်္ဂါနေ့မှာ Ivory Coast တမရအလာဆန်နီကာတရာနဲ့မစ္စတာဘလင်ကန်ကတွေ့ဆုံခဲ့တယ်လို့အာဖရိကဖွံ့ဖြိုးတိုးတဲ့ဘာဥက္ကရာအကင်ဝူမီအဒီစီနာနဲ့လည်းစံတုတင်နာအဖွဲ့မှာတွေ့ဆုံခဲ့ပါတယ်။မနေ့ကနိုင်ဂျာအာနာသိမ့်မှုနဲ့ဒေသအတွင်းရုရှားဩဇာချက်ထွင်လာတာတွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ဂျီးရီးယားနဲ့အန်ဂိုလာကိုမစ္စတာဘလင်ကန်ခရီးဆက်အောင်မှာပါ။ဆွေးနွေးနိုင်ငံရဲ့နေတိုးအဖွဲ့ဝင်ရေးလျှောက်ထားချက်ကိုတူရကီပါလီမန်ကအင်္ဂါနေ့ကအတည်ပြုလိုက်ပြီးဒီဆုံးဖြတ်ချက်ကိုဆွေးနွေးဝင်ကြီးချုပ်ကကြိုဆိုလိုက်ပါတယ်။တူရကီပါလီမန်မှာ289/55နဲ့အပြည့်ပြုလိုက်တာဖြစ်ပါတယ်ဒေတော့ဖွဲ့ဝင်တွေအတွက်အဖွဲ့ဝင်နိုင်ငံတွေအားလုံးရဲ့သဘောတူညီချက်လိုအပ်ပါတယ်ဆွေဒင်ရဲ့လျှောက်ထားချက်ကိုတူရကီနဲ့ဟန်ဂေါ်ရီနိုင်ငံတို့ကသဘောတူညီချက်မပေးသေးတာကြောင့်တနည်းလောက်ကြန့်ကြန့်နေကြတာဖြစ်ပါတယ်တူရကီစစ်ကြေးအဖွဲ့တွေကိုဆွေဒင်နိုင်ငံကလက်ခံထားတာအကြောင်းပြပြီးတူရကီကသဘောတူညီချက်မပေးဘဲထားခဲ့တာပါအခုခါမှာတော့ဆွေဒင်နေတိုးအဖွဲ့ဝင်ဖြစ်ရေးအတွက်သဘောတူညီချက်ပေးဖို့ဟန်ဂေါ်ရီနိုင်ငံပဲကြံပါတော့တယ်ဟန်ဂေါ်ရီနိုင်ငံရဲ့ဒီမိုကရေစီပေါ်ဆွေဒင်ကဝေဖန်ခဲ့တာကိုအကြောင်းပြပြီးဟန်ဂေါ်ရီကသဘောတူညီချက်မပေးသေးတာဖြစ်ပါတယ်။အင်္ဂါနေ့တုန်းကတော့ဟန်ဂေါ်ရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကဆွေဒင်ဝန်ကြီးချုပ်ကိုဆွေးနွေးဖို့ဖိတ်ကြားလိုက်ပါတယ်။ဒါပေမဲ့အခုချိန်မှာဟန်ဂေါ်ရီနဲ့ညှိနှိုင်းဖို့အကြောင်းမရှိသေးဘူးလို့ဆွေဒင်နိုင်ငံရဲ့ဝန်ကြီးတိုဘီယပ်ဘီလ်စထရောမ်ကပြောကြားလိုက်ပါတယ်။ဆွေဒင်နဲ့ဖင်လန်နိုင်ငံတို့ကစစ်အကာလဘက်မလိုက်ရပ်တည်ခဲ့ပေမဲ့ရုရှားယူကရိန်းစစ်ဖြစ်မှနေတိုးဖွဲ့ဝင်ဖြစ်ဖို့လျှောက်ထားခဲ့ကြတာပါ။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဘဒုမနေ့ပိုင်းသတင်းတွေကို VOA ရုပ်သံကနေကြီးညာပေးနေတာပါ2023ခုနှစ်မှာမြန်မာနိုင်ငံမှာတပတ်မှုဘင်္ဂလားဒေ့ရှ်နိုင်ငံကနေအဒမာပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်ကိုဖြတ်သွားဖို့စူးစမ်းရင်းနဲ့တည်ဆုံသွားကြတဲ့ဓမ္မမှုပျောက်ဆုံးနေကြတဲ့ရိုဟင်ဂျာအရေအတွက်က2014ခုနှစ်ကတည်းကဆိုလို့ရှိရင်အပြစ်မအားဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကအင်္ဂါနေ့ကပြောလိုက်ပါတယ်အဲ့ဒီလိုပျောက်ဆုံးနေတဲ့ရိုဟင်ဂျာ969ယောက်နဲ့အများစုကအမျိုးသမီးတွေနဲ့ကလေးတွေဖြစ်ကြပြီးပင်လယ်ပြင်ဖြတ်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်က4500နီးနီး2023ခုနှစ်မှာရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။အခြားသတင်းမှာတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့တွေကိုလက်ခံထားခဲ့တဲ့ရပ်ရွာအသက်အန္တရာယ်တွေအတွက်ကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာ1,900ပေးမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယေးဝန်ကြီးကပြောတဲ့အကြောင်းတူရကီနိုင်ငံတော်ဘက်အနာဒိုလုသတင်းဌာနကဆိုပါတယ်။315တန်းကရိုဟင်ဂျာဒုက္ခသည်တွေအတွက်ဖြစ်ပြီး385တန်းက Cox Bazar ရပ်ရွာတိုင်ဝမ်အတွက်မပြောပါလောက်တဲ့အတူနှုံးနဲ့ချင်းငွေဖြစ်ပြီးမှဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဟာဆန်မာမူဒ်ကပြောပါတယ်။ကမ္ဘာ့ဘင်္ဂလားဒေ့ရှ်ရုပ်အကြီးကဲနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကအခုလိုပြောကြားခဲ့တာပါ။အမေရိကန်နိုင်ငံ New Hampshire ပြည်နယ်ရဲ့ Republican Party တွင်းသဗ္ဗလောင်းရွေးကောက်ပွဲမှာ Mr. Trump နဲ့ Miss Nikki Haley တို့ Republican မဲဆန္ဒရှင်တွေကမဲပေးနေကြဆဲဖြစ်ပါတယ်။Mr. Trump မှာအမှုလေးမှုနဲ့ရင်ဆိုင်နေရပေမဲ့လူမှုသဘောထားစစ်တမ်းတွေအရ Republican Party ဝင်တွေကြားမှာထိတ်ကပြေးနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ပတ် Iowa ပြည်နယ်မှာ Mr. Trump က Nikki Haley ကိုအပြတ်အသတ်နိုင်ရခဲ့တာပါ။အဲဒီတုန်းကဒုတိယရခဲ့တဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး DeSantis ကနှုတ်ထွက်လိုက်ပြီး Mr. Trump ကိုထောက်ခံလိုက်ပါတယ်။ဘူလဝင်ပြိုင်သူ14ယောက်ခေါင်းနေအခုဆိုရင်နှစ်ဆုံးနှစ်ယောက်ပဲကျန်တော့တာဖြစ်ပါတယ်။Mr. Trump ကသမ္မတဖြစ်လာခဲ့ရဲ့အမေရိကန်နိုင်ငံဟာဗရမ်ဗရာအဖြစ်တွင်နဲ့ကြုံရနိုင်မယ်လို့ Miss Nikki Haley ကမဲဆွယ်စီရင်ပါတယ်။ Miss Haley ကအသက်52နှစ်ရှိပြီး Mr. Trump က59နှစ်ရှိတာမို့ Mr. Trump ဟာသမ္မတလုပ်ဖို့ကြံ့မာရေးရာတင့်တော်ရဲ့လားလို့လည်း Miss Haley ကမေးခွန်းထုတ်ထားပါတယ်။အမေရိကန်ကိုပထမထားတဲ့သမ္မတကိုလိုချင်တဲ့ဆိုရင် Donald Trump ကိုမဲပေးပါလို့ Mr. Trump ကပြောပြီးစီရင်နေပါတယ်။ February လမှာတော့Miss Haley ပြည်နယ်အုပ်ချုပ်ရေးမှုလုပ်ခဲ့တဲ့တောင်ကရိုလိုင်းနာပြည်နယ်မှာမဲပေးကြရအောင်ပါ။အော်စကာဆုအဆိုပြုဆင်းကိုအင်္ဂါနေ့ကထုတ်ပြန်လိုက်ရမှာ Oppenheimer စကားကအဆိုပြုဆု13ဆုနဲ့ထိတ်ကပြေးနေပါလေခင်ဗျာ။ Poor Things က17ဆု Killers of the Flower Moon က10ဆု Barbie စကားကအဆိုပြု8ဆုဆင်းမှာပါဝင်နေပါတယ်။ Director Christopher Nolan ရဲ့ Oppenheimer စကားကအကောင်းဆုံးစကားအဆိုပြုဆင်းဆက်ကမှာပါတယ်လို့ဒီစကားတွေကတရုတ်ဆောင်တွေဖြစ်ကြတဲ့ Cillian Murphy, Robert Downey နဲ့ Emily Blunt တို့ကလည်းတရုတ်ဆောင်စီးရင်တွေမှာပါဝင်နေကြပါတယ်။နိုင်ငံတကာရုပ်ရှင်စကားစုစီးရင်မှာတော့ Italy, Japan, Spain, Germany နဲ့ UK ရုပ်ရှင်စကားတွေပါဝင်ပါတယ်။ဒီနေ့ထူးခြားချက်တွေတဲကတခုကတော့ AP သတင်းဌာနနဲ့ PBS တို့ကပူးတွဲထုတ်လုပ်လိုက်တဲ့ 20 Days in Mariupol စကား Ukraine စသတင်းစကားမှတ်တမ်းစကားဟာရုပ်ရှင် Oscar စီးရင်မှာအဆိုပြုခံရခြင်းပဲဖြစ်ပါတယ်။အကောင်းဆုံးတရုတ်ဆောင်မျိုးသားစီးရင်မှာ Bradley Cooper, Paul Giamatti, Cillian Murphy, Colmet Domingo, Jeffrey Wright တို့ပါဝင်နေကြပါတယ်။အကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုစီးရင်မှာတော့ Annette Bening, Lily Gladstone, Sandra Hüller, Gary Mulligan, Emma Stone တို့ပါဝင်နေကြပါတယ်ခင်ဗျာ။
ပေါ်ထုံနဲ့မနက်ဖက်ထိတ်တန့်ရောင်းတဲ့တွင်ကိုတော့ဦးတင်မောင်တန်းကျင်းညာခဲ့တာပါရှင် VOA American အတန်းရဲ့မနက်ပိုင်းတင်ဆောင်မတွေကိုဆက်ပြီးတော့တင်ဆက်ပေးပါမယ်အခုတော့ပြည်တွင်းစီးရီးတင်နဲ့အရင်ဆုံးစားကြရအောင်ပါကရင်ပြည်နယ်ကော့ကရိတ်မြို့ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်ပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပြီးတဲ့နောက်ရက်ွက်တစ်ခုမီးလောင်ခဲ့တာမှာတော့စစ်ရှောင်းအိမ်60လောက်မီးလောင်ဆုံးရှုံးခဲ့ပါတယ်ဒီအကြောင်းထိုင်းအခြေစိုက် VOA တင်ထောက်မအေးအေးမာကတင်ပြပို့ထားပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေဟာဇန်နဝါရီလ22ရက်နေ့ကနေစပြီး3ရက်ဆက်တိုက်ပွဲတွေဖြစ်ပွားနေပါတယ်ဇန်နဝါရီလ22ရက်နေ့ကတော့ကော့ကရိတ်မြို့အမှတ်5ရပ်ကွက်မှာလူမနေတဲ့နေတလုံးစတင်မီးလောင်ရာကနေအင်ဂျင်60လောက်ပျက်စီးဆုံးရှုံးသွားတာဖြစ်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ
်မြို့ထဲမှာငကူနဲ့အရင်ဆိုင်ကားကြတယ်အမတိုက်ပွဲလို့ရှိတယ် တိုက်ပွဲတွေဖြစ်တော့နေ့နေ့ဆုံးနှစ်နာရီလောက်မှာတိုက်ပွဲနေပါလေ။နေမှနေပြီးတော့အရက်ကပေါ်ကြီးကောင်ပေါ်ကြီးကောင်တက်ကနေပြီးတော့ရက်ကငါပေါ့နော်။အဲအဲ့ကနေပြီးတော့အိမ်လုံးကမိဖလောင်။မိဖလောင်ကနေပြီးတော့လေရလည်းတိုက်တဲ့ချိန်ဖြစ်တော့အိမ်အလုံး60တော့ပါသွားတယ်။အဲဦးရင်ကလုံးဆုံးကျုံးနေဆိုတော့လေသူတို့ကတော့သူတို့ကြီးရဲ့ဆုံးကျုံးမှုပါပဲ။ဟုတ်ကဲ့မရှိချင်ရတော့တိုက်ပွဲလည်းမကြမ်းကြအပြင်းရပါလိမ့်မယ်။
နေအိမ်မီးလောင်တာကတော့လက်နဲ့ဒီကြောင့်လည်းဖြစ်နိုင်တယ်လို့ရှို့မီးကြောင့်လည်းဖြစ်နိုင်တယ်ဆိုပြီးဒေသခံတွေကဆိုပါတယ်အခုဆိုရင်တိုက်ပွဲတွေဖြစ်တိုင်းမှာလက်နဲ့ကြီးကြီးစံနေကြောက်ပောက်ပွဲတာကြောင့်အိမ်နေမီးလောင်ပျက်စီးတာတွေရှိတယ်လို့တမင်မီးရှို့သူတွေလည်းရှိနေတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒီဇင်ဘာလတရနေ့ကနေ၂လ၄ပါးကြာတိုက်ပွဲတွေဖြစ်နေတဲ့ကော့ဂရိတ်မြို့မှာဒေသခံအယောက်20လောက်သေဆုံးရတာတွေရှိတယ်လို့လည်းပြောပါတယ်
နောက်ပြီးတော့စကားစကားလည်းအဲ့လိုမျိုးလူတွေကြီးနဲ့ရန်တမ်းပြည့်နေတာလည်းရှိတယ်။အဲအချင်းချင်းလိုကွန်ကရစ်ကိုဒီစမတရားမီးကနေစပြီးတော့ဥပဒေကြီးဆိုရင်လူသူတို့ရဲ့လက်နက်ကြီးကြောင့်ပြည်သူအယောက်20ကျော်သေဆုံးပြီးတော့အင်းလုံး100လောက်မိသားစုဆုံးခဲ့ပြီးနောက်တစ်ခုကလည်းဆစ်ဆောင်လေးလည်း300ကျော်လောက်ကိုမြို့ဆုတ်ခွာဆက်ပြီးွားရတာပေါ့နော်
ကရင်ငင်းရဲအထောက်ကူပြုကွန်ရက်ကပျော်ရည်ဆိုခွင့်ရှိသူစောလေးကပေါ်ကတော့အရက်သားတွေဟာတိုက်ပွဲတွေဖြစ်ပြီးတိုင်းမှာပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့လည်းပြောပါတယ်
။တိုက်ပွဲကတောင်းချောက်ရှိတယ်ကျင်းထဲမှာမတောင်းချောက်ရှိနေတယ်ဆိုလို့ဟုတ်ပြီ။ဟုတ်ကဲ့အခုမဖက်ထိတွေ့တိုက်ပွဲဖြစ်တဲ့ချိန်တိုင်းမှာကဒီအရက်သားတွေရှိတဲ့ကြီးရတွေကိုအများကြီးစောင့်ကြပါတော့။အများကြီးကိုဟိုကပြစ်မှတ်ထားပြီးလုပ်ဆောင်တော့စတိုက်တွေ့ရတာခဏ။ကျွန်တော်တို့ရဲ့စိတ်ထင်တာကအနောက်ချက်ကိုပြီးနိုင်တယ်လို့သူပြီးတဲ့သဘောမျိုးပေါ့နော်
။အခုဆိုရင်ကော့ဂရိတ်မြို့နယ်ထဲမှာမီးလောင်ပျက်စီးသွားတာလူနေအိမ်ပေါင်း200ခန့်ရှိပြီးအခုမီးလောင်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရှိရသေးပါဘူး။အခုကော့ဂရိတ်မြို့ထဲကမီးလောင်တဲ့နေရာဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာမဟုတ်ပဲစစ်ကောင်စီဘက်ကတပ်သားတွေရှိတဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။အခုဆိုရင်ကော့ဂရိတ်မြို့နယ်အပအဝင်ကရင်ပြည်နယ်အတွင်းစစ်ဘေးရှောင်သူ9,000ကျော်ရှိနေပြီးစားသောက်ရေးနေထိုင်ဖို့အတွက်အမိုးကာတွေအရေးပေါ်လိုအပ်နေတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောကြပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA အစီအစဉ်တွေကိုရုပ်သံရောရေဒီယိုကပါတိုက်ရိုက်ထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ Facebook နဲ့ YouTube လူမှုကွန်ရက်တွေမှာပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကနေကနေလက်တစ်ခါပြန်ပြီးတော့နားဆင်လို့ရပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ကြရအောင်ပါ။ဖိလစ်ပိုင်နိုင်ငံတဲကနေအမေရိကန်စစ်အခြေစိုက်စခန်းကိုဖယ်ရှားလိုက်တာနှစ်ပေါင်း30ကျော်ခဲ့ပေမဲ့လို့တရုတ်ရဲ့ဒေတာရင်းကျူးကျော်မှုတွေအပေါ်စိုးရိမ်မှုရှိတဲ့ဖိလစ်ပိုင်ကနိုင်ငံတော်စစ်အခြေစိုက်စခန်းတွေမှာအမေရိကန်တပ်တွေဝင်ရောက်ခွင့်ပိုးပြီးတော့ခွင့်ပြုလာတဲ့အကြောင်း VOA သတင်းထောက် Bill Gallio ပေးပို့သတင်းပေးပို့ထားပါတယ်။မမတစင်အောင်ဆက်ပြီးတော့ပြောပြပေးမှာပါ။
တန်ကြီးတက်နေတဲ့လေရင်ပြေတနက်တစ်ခုပဲမြင်သာထင်သာရှိတဲ့ဖိလစ်ပိုင်မြောက်ပိုင်းရေတပ်အခြေစိုက်စခန်းကမီလိုအိုဆိုင်စ်မှာဝန်ထမ်းတွေလည်းနေနေပဲရှိပါတယ်။ဒီရေတပ်အခြေစိုက်စခန်းဟာအမေရိကန်နဲ့ဖိလစ်ပိုင်ကြားကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် EDC အရဖိလစ်ပိုင်ကအမေရိကန်တပ်တွေကိုဝင်ရောက်ခွင့်ပေးတဲ့နေရာ၉ခုတွေကတစ်ခုဖြစ်ပါတယ်။အပီလာရုံကနောက်ဆုံးကြေညာခဲ့တဲ့ဒီနေရာတွေမှာထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်အနီးတရုတ်တွေအဓိကကျတဲ့နေရာတွေပါဝင်ပါတယ်။အထူးသဖြင့်ကမ်လူအိုဆိုင်ယက်စ်ရေတပ်အခြေစိုက်စခန်းကထိုင်ဝမ်ကနေလေကြောင်းနဲ့လာရင်မဝေးလှတဲ့ဗျူဟာမြောက်နေရာတစ်ခုဖြစ်တာကြောင့်စီပြမှတ်တစ်ခုဖြစ်လာမှာကိုဒေသခံတွေကတော့စိုးရိမ်ပါတယ်။
10 hours after the attack on Pearl Harbor.
ပလဲစီကံကိုတိုက်ခိုက်ပြီးဆယ်နှစ်အကြာမှာဂျပန်ကကျွန်တော်တို့ကိုတိုက်ခိုက်ခဲ့တာဟာအခြေခံအားဖြင့်အမေရိကန်တပ်တွေဒီမှာရှိနေတာကြောင့်ပါကျွန်တော်တို့စီမှာနိုင်ငံခြားတပ်ဖွဲ့တွေရှိနေရင်ဒီလိုမျိုးထပ်ဖြစ်မှာစိုးရိမ်ပါတယ
်အမေရိကန်ကဖိလစ်ပိုင်ကို1946ခုနှစ်လွတ်လပ်ရေးမရခင်ဆယ်စုနှစ်များစွာအုပ်ချုပ်ခဲ့ပါတယ်ပြည်ရင်းဖိလစ်ပိုင်တိုက်ခန့်တွေကန့်ကွက်မှုနဲ့နောက်ဆုံးအမြဲတမ်းအမေရိကန်အခြေစိုက်စခန်းကို1990ပြည်လွန်အစောပိုင်းနှစ်တွေတုန်းကဖယ်ရှားခဲ့ပါတယ်။အခုသဘောတူညီချက်အသေးအရာတော့အမေရိကန်တပ်တွေဖိလစ်ပိုင်မှာအမြဲတမ်းရှိနေဖို့ရည်ရွယ်မထားဘဲဖိလစ်ပိုင်စစ်တပ်အရှိန်အဟုန်နဲ့ခင်မီတိုးတက်ရေးကိုအဓိကအာရုံစိုက်လှုပ်ဆောင်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်။ခင်မီတဲ့စစ်တပ်ဖြစ်အောင်အရည်သွေးမြင့်ထားတယ်ဆိုပေမဲ့တရုတ်နဲ့နယ်မြေပြဿနာအငင်းပွားနေတဲ့၍ပေရောမှာလုံလောက်တယ်လို့မရှိပါဘူ
းလက်တလုံးမှာတော့တရုတ်ကဖိလစ်ပိုင်တင်မောတွေကိုဟန်တာနှောက်ရှက်မှုတွေကြုံနေရပါတယ်တ တချို့ကတော့ဒေတာတွင်တရုတ်ရဲ့နေမီချဲ့ထွင်ရေးဟိမန်းချက်တွေကိုဟန်တာဖို့အမေရိကန်တပ်တွေရှိဖို့လိုတယ်လို့ရှုမြင်ပါတယ
် And that first island chain is Taiwan
ထိုင်ဝမ်နဲ့ဖိလစ်ပိုင်ကျွန်းစုတွေကအရေးပါတဲ့နေရာမှာရှိနေတာပါဖိလစ်ပိုင်မှာအမေရိကန်တပ်တွေရှိနေရင်တရုတ်အတွက်တော့ပြဿနာတစ်ခုဖြစ်လာမှာပဲလေ
ဖိလစ်ပိုင်မှာအမေရိကန်တပ်ဖွဲ့တွေဝင်ရောက်ခွင့်ပေးမဲ့အစီအစဉ်ဟာဖိလစ်ပိုင်အချုပ်အခြာအာဏာကိုချိုးဖောက်တာဖြစ်တယ်လို့တရုတ်ကဝေဖန်ပြောဆိုတာကိုတော့ဖိလစ်ပိုင်ကလက်မခံကန့်ကွက်ပါတယ
် And
ဒါဟာသူတို့လုပ်နေကြအညှို့အထဝါဒဖြန့်တာမျိုးပါပဲအရေးကြီးတဲ့ချက်ကဒီအစီအစဉ်ကကျွန်တော်တို့အတွက်အကျိုးရှိတာပ
ါကမလိုဦးဆိုင်ရဲ့စီတဲ့အခြေဆိုင်စခန်းအပြင်မှာနေထိုင်နေဒေသခံတချို့ကတော့ဒီသိငယ်တဲ့အခြေဆိုင်စခန်းလေးဟာမကြခင်အာရှလူမျိုးရင်းမှာအရေးပါတဲ့နေရာတစ်ခုဖြစ်လာမယ်ဆိုတာသတိပြုမိကြပါတယ်ရှင
် VOA ရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေသတင်းပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်းပါးနဲ့ဆက်သွဲမေးမြန်းချက်တွေကိုသာမကနိုင်ငံတကာနဲ့ဒေသရင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်းပါးနဲ့ဆက်သွဲမေးမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာအလိုရှိတဲ့အချိန်တိုင်းမှာရှာဖွေကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်။အခုတော့ထိုင်းနိုင်ငံကဟာမတ်စ်စခန်းတစ်ယောက်အကြောင်းနာဆင်ကြည့်ကြရအောင်ပါ။ဟာမတ်စ်တို့ကအစ္စရေးကိုအော်တိုဘားလ9ရက်နေ့မှာစတင်တိုက်ခိုက်ပြီးတော့တစ္ဆကန်တွေအဖြစ်ဖမ်းဆီးသွားခဲ့တဲ့သူတွေထဲမှာထိုင်းနိုင်ငံသားတယောက်လည်းပါဝင်ခဲ့ပါတယ်။ခုခါမှာပြန်လည်လွတ်မြောက်ပြီးထိုင်းကိုပြန်ရောက်လာခဲ့ပြီဖြစ်တဲ့အဲ့ဒီထိုင်းနိုင်ငံသားကသူ့ရဲ့အဖမ်းဆီးခံအတွေ့အကြုံတွေကိုပြန်ပြောင်းပြောပြထားပါတယ်။ရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ဦးတင်မောင်သားတင်ပြထားပါတယ်
။ထိုင်းနိုင်ငံအရှေ့မြောက်ဘက်နှခုံးဖလောင်ပြည်နယ်ကမိသားစုစီပြန်ရောက်တော့နောက်တစ်ပေါင်းအွန်ကိုတယောက်မြေကြီးကြာမိပါတယ်။အစ္စလာမ်စစ်တွေကဟာမစ်တွေရဲ့အဖန်စီကံအဖြစ်ဂါဇာမှာနှလုံးလုံးနေခဲ့ရပြီးဒီဇင်ဘာလဇန်မှာသူထိုင်းနိုင်ငံကိုပြန်ရောက်လာခဲ့တာပါအသက်26နှစ်ရှိပြီဖြစ်တဲ့နတ်တပေါင်းဟာအစ္စရေးကလိမ်မော်နဲ့တမ်းမြစိုက်ခင်းမှာအလုပ်လုပ်ခဲ့ပါတယ်တခြားထိုင်းသုံးယောက်နဲ့သူဇာကံဖြစ်ခဲ့ရပါတယ်သူ့မိသားစုကနေစိတ်မှာလာကြိုပြီးဆွေမျိုးတွေကသူ့ကိုအိမ်ကနေစောင့်ကြိုကြပါတယ်လူကြီးတွေကသူ့လက်မှာခမဲကျိုးစီပေးကြပါတယ်။သူကအခုလည်းပြောပါတယ်
။ Lucy kit ting ban na มันအင်ကိုအရန်လွမ်းတာပေါ့ဗျာ။ဘယ်လိုပြောရမလဲ။ကိုဖြစ်မယ်လို့ဘယ်တော့မှထင်မထားတာမျိုးကို TV ထဲမှာပဲကြည့်ရတာမျိုးလေ
။သူအဖမ်းခါဘုံကိုအခုလိုပြောပြပါတယ
်။ကောဟဲ့အင်းနည်းမကောလေးရင်ချင်ဆိုင်လင
်အဲ့ဒီအော်တိုဘာခုနှစ်ရက်သုံးကကျွန်တော်တို့ချက်ပြုတ်နေကြတယ်ပြီးတော့အချက်ပေးတန်ကြတာနဲ့ပုန်းခိုရမယ်အခန်းထဲပြေးဝင်ကြတယ်ဗျ7မိနစ်မကြာဘူးဗျသူတို့ရောက်လာရောဒီလိုနဲ့ပဲတစက္ကန့်ဖြစ်သွားရတာပါပဲ
သူတို့နေထိုင်ရာခြံကနေခေါ်သွားခဲ့ပုံကိုလည်းသူဘယ်တော့မှမိမှာမဟုတ်ပါဘူး
ก็มันก็ไอ้เนี่ยมันก็ทําร้ายเรา
ကျွန်တော်တို့ကအနာတရားရအောင်လုပ်ပြီးတော့ခေါ်သွားတယ်ဗျာကျွန်တော်တို့ပစ္စည်းတွေရှာတယ်ဗျာညနာကိုအဝတ်စီးလိုက်တယ်ဗျာဆိုင်ကောင်းတွေခေါ်သွားတယ်ဗျာနေရာမှာကျွန်တော်တို့နေခဲ့ရတာပ
ါလူပါဝင်ထိုင်းလျောက်နဲ့အစ်ရွှေနှစ်ယောက်တို့အတူနေခဲ့ရတယ်လို့ပြောပါတယ်ဒီဇာကဘုရားနေထိုင်ခဲ့ရပုံကိုလည်းသူကအခုလိုပြန်ပြောင်းပြောပ
ါกินก็กินขนมปังวันละ2มื้อมีมื้อเช้ากับมื้อเย็น
ตรุกะปองม่องไปบาระมะนะคินสาเนี่ยญาสา2นัดบาเวลุ2ยอกอั่วตะนิชีตะบลินยาบาระเยมชูอะบาอู2ล้าหลอกนี้นี่มาตั้วเบ้ไต่แค่ยาบาระ
ญูนี่มะทาเบ้ดะซาตันผิดขะยาดุลุลุลาเกบโกเลตุอะนีเนเบ้ร่อมาไม่มาบ่ฮู้บา
เขาก็อยู่ดีๆเฮาบอกให้เราลุกแล้วก็มาใส่มาปิดเอาอะไรมาปิดหน้าแล้วก็พาเราเดิน
ยุติยะจีเปียตรุก็จนเราก็ไม่แตกแยกไข่เนญณะโกซี้ไล่เดพี่รอแล้นช่อยายอช่อเตช่อเต2นาทีหลอกจ๋าเลยทีน่ะเว้ยเปียดิโลเนอีจิตก็ยกตัวเลยอีจิตก็นี่เนียตะเนียก็ขอตัวเลยชื่อว่าไอ้เต็งทีน่ะအဲ့ဒီကနေနောက်တနေရခေါ်သွားပြန်တယ်ပြီးတော့စောင့်နေစောင့်နေနဲ့ဘဲချင်းကျွန်တော်တို့ကိုလွှတ်မယ်ဆိုတော့ဖုန်းကိုစောင့်ရတာပေါ့ဗျာ
နောက်တစ်ပေါင်းကသူ့မိသားစုကိုခမင်းရှာကျွေးနေတဲ့သူဟာအစ်ရွေးမှာအလုပ်လုပ်တော့တစ်လကို800ဒေါ်လာအဖြစ်2000ရပါတယ်ဒါကထိုင်းမှာရတာတဲ့6ဆလောက်များတာပါလွတ်မြောက်လာတဲ့အခါသူခံစားရပုံကိုအခုလိုပြောပြပါတယ
်เหมือนตายแล้วเกิดใหม่
ကျွန်တော်မပြောတတ်ဘူးဗျာကျွန်တော်တည်သွားတယ်လို့ပဲ ပြီးတော့တခါပြန်မွေးလာတယ်လို့ပါပဲ
အစ်ဇွေဟာမတ်စစ်ပွဲမဖြစ်မီတုန်းကတော့အစ်ဇွေရဲ့လေယာဆက်ပြေးကဏ္ဍမှာထိုင်းလေယာလောက်သား3000ဝန်းကျင်အလွတ်လုံနေကြတာပါဒီဇင်ဘာလဆန်းမှာအစ်ဇွေကနေထိုင်းနိုင်ငံကိုပြန်လာကြတဲ့သူက9000လောက်ရှိနေပါပြီခင်ဗျာကျွန်တော်တမောင်းတန်းပါ
အခုလိုစီးရဲတဲ့တွင်အပြင်မှာတော့ဂျမ်းမာရေကန္နာဖက်ကိုကြည့်ကြရအောင်ပါကိုဗစ် -19 အတွက်အဖြစ်ကာကွယ်ဆေးထပ်မထိုးတာကြောင့်လေးလာတာကာလအတွင်းတည်ဆုံးမှုနဲ့ဆဲယုံတရားမှုတိုးလာတယ်လို့လေးလာချက်တရားကဖော်ပြပါတယ်ပရတင်နိုင်ငံမှာပြည်သူလူထုရဲ့သုံးပုံနှပုံကျော်တဝက်နီပါဟာပြီးခဲ့တဲ့2022ခုနှစ်နွေရာသီကာလအတွင်းသတ်မှတ်ထားတဲ့ကာကွယ်ဆေးပြည့်မီအောင်မထိုးကြတာနဲ့အဖြစ်ကာကွယ်ဆေးထပ်ပြီးတော့မထိုးကြတာကြောင့်ဆဲယုံတရားမှုနဲ့တည်ဆုံးမှုက9000ကျော်အထိရှိခဲ့တဲ့ဆိုတဲ့အစိုးရခန်းစာကိုတော့ Lancet ဈေးပညာကျမ်းထဲမှာဖော်ပြပါဗျ။ EP3 ဆောင်းပါးကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ပြောပြထားပါဗျ
။ UK မှာအသက်12နှစ်အထက်လူဦးရေရဲ့90ရာခိုင်နှုန်းကျော်ဟာ2022ခုနှစ်ဇန်နဝါရီလမှာကိုဗစ်ကာကွယ်ဆေးအနည်းဆုံးတစ်လုံးထိုးနှံထားကြပြီဖြစ်ပါတယ်။ဒါပေမဲ့2022ခုနှစ်နွေရာသီအရောက်မှာတော့ UK လူထုရဲ့44ရာခိုင်နှုန်းကသတ်မှတ်ကာကွယ်ဆေးအလုံးရေမပြည့်တာနဲ့အဖြစ်ကာကွယ်ဆေးထပ်ပြီးမထိုးချတာကြောင့်ဈေးရုံတရားမှုနဲ့တည်ဆုံမှု9000ကျော်ထိရောက်ရှိသွားစေတယ်လို့2024ခုနှစ်ဇန်နဝါရီလ15ရက်နေ့ Lancet ဈေးပညာချန်နယ်မှာဖော်ပြတဲ့လေ့လာချက်တင်မှာဖော်ပြထားပါတယ် Britain နှလုံးဖောင်ဒေးရှင်းအချက်အလက်သိပ္ပံစင်တာရဲ့ညွှန်ကြားရေးမှူးနောက် UK ကျန်းမာရေးအချက်အလက်သုတေသနဌာနရဲ့အကြီးအကဲသိပ္ပံပညာရှင်ပါမာခကေတီဆတ်လိုကအခုလိုပြောပါတယ်
It looked at the entire population of the
England, Scotland, Wales, and the United Kingdom. Ireland, ပါဝင်တဲ့ UK တခုလုံးကလူဦးရေအားလုံးကိုလွှမ်းခြုံလေ့လာတာပါ။ England ကတော့လူဦးရေအများဆုံးဖြစ်ပါတယ်။ကာကွယ်ဆေးပြည့်မီအောင်မထိုးရတဲ့လူဦးရေ။နောက်လူဦးရေအချိုးအစားတို့ကိုလည်းလေ့လာပါတ
ယ်။ UK ကျန်းမာရေးအချက်အလက်သုတေသနဌာနနဲ့ Edinburgh တက္ကသိုလ်တို့ကသုတေသနကိုဥဆောင်ချပါတယ်။2022ခုနှစ်ဇွန်လ1ရက်နေ့ကနေစက်တင်ဘာလ30ရက်နေ့အတွင်းအချိန်ကာလကိုလေ့လာပါတယ်။တချို့နိုင်ငံတွေမှာ COVID-19 ကာကွယ်ဆေးဒုတိယတလုံးနဲ့အဖြစ်ကာကွယ်ဆေးထပ်ထိုးလို့မရသေးခင် UK မှာထိုးနိုင်ပေမဲ့ကာကွယ်ဆေးပြည့်မီအောင်မထိုးသူအဖြစ်ကာကွယ်ဆေးမထိုးချသူအရေးအတွက်လူရည်အချိုးအစားတို့ကိုလေ့လာခဲ့တယ်လို့လည်းပမောက်ခကစ်တီဆတ်လိုကပြောပါတယ်
။ We were therefore able to look at
အများစုဘလို့လူတွေကကာကွယ်ဆေးအလုံးကြီးပြအောင်မထိုးကြတာလဲဆိုတာကိုလည်းလေ့လာပါတယ်။အဲ့ဒီနောက်မှာတော့လေးလာတာကာလအတွင်းကိုဗစ်နဲ့ဆေးရုံတဲရတာဒါမှမဟုတ်လဲကိုဗစ်ကြောင့်ဒါမှမဟုတ်လဲကိုဗစ်နဲ့ဆက်ဆက်ပြီးတော့တေဆုံရမှုတွေကိုလေ့လာပါတယ်။အဲ့ဒီနောက်မှာတော့ပြင်းထန်ကိုဗစ်လို့ကျမတို့ပြောရရလထွက်လာတာပါ
။ကာကွယ်ဆေးတို့မှတ်တမ်းကနေအချက်လက်တွေစုဆောင်းပါတယ်။ကာကွယ်ဆေးထိုးဖို့သတ်မှတ်ချက်ပြည့်မီပေမဲ့ဆေးအလုံးကြီးပြအောင်မထိုးသူတွေကိုအပြည့်အဝကာကွယ်ဆေးမထိုးသူအဖြစ်သတ်မှတ်ပါတယ်။2022ခုနှစ်ဇွန်လ1ရက်နေ့မှာအပြည့်အဝကာကွယ်ဆေးမထိုးသူကလူရည်ရဲ့သုံးပုံတစ်ပုံကျော်ထပ်ဝင်နေပါရှိပါတယ်။အင်္ဂလန်မှာ 45.9 ရာခိုင်နှုန်း၊မြောက်အိုင်ယာလန်မှာ 49.8 ရာခိုင်နှုန်း၊စကော့တလန်မှာ 34.2 ရာခိုင်နှုန်း၊ဝေးလမှာ 32.8 ရာခိုင်နှုန်းရှိကြောင်းသုတေသနမှုတွေကပြောပါတယ်။ပါမောက်ခကီတီဆတ်လိုက
So we were looking at the recommendations that were
in the ခုချင်းစီအလိုက်အရေးအတွက်ကိုကြည့်မယ်ဆိုရင်တော့သုံးပုံတစ်ပုံနဲ့တဝက်ကြားအရေးအတွက်ဖြစ်ပါတယ် UK တစ်ခုလုံးခြုံညင်းရင်တော့လူဦးရေရဲ့44ရာခိုင်နှုန်းနီးပါးဟာအဲ့ဒီကာလအတွင်းမှာထိုးထားတဲ့ကာကွယ်ဆေးအားလုံးမထိုးတာနဲ့အဖြစ်ကာကွယ်ဆေးထိုးမထားကြသူတွေဖြစ်ပါတ
ယ် UK မှာလူတိုင်းကာကွယ်ဆေးပြည့်ဝထိုးထားမယ်ဆိုရင်တော့2022ခုနှစ်နွေရာသီလတွေအတွင်းလူပေါင်း 9,180 ဆေးရုံတရမှုနဲ့တည်ဆုံမှုကိုရှောင်ရှားနိုင်မှာဖြစ်တယ်လို့သုတေသနမှုတွေကပြောပါတယ်။အဲ့ဒီသတ်မှတ်လေးလတာအတွင်းပြင်းထန် COVID-19 ဖြစ်ပွားမှု 4,400 နီးပါးတဲ့ကနေဒီအရေးအတွက်ထွက်ပေါ်လာတာဖြစ်ပါတယ်။အသက်85နှစ်နဲ့အထက်အသက်ကြီးသူတွေအနေနဲ့တော့ COVID-19 အဖြစ်ကာကွယ်ဆေးထပ်ထိုးထားသူတွေနဲ့ရှင်ရင်အသက်အရွယ်သူအဖြစ်ကာကွယ်ဆေးမထိုးသူတွေကပြင်းထန် COVID-19 ဖြစ်ပွားနိုင်ခြင်းနှစ်ဆကျော်ပိုများတယ်လို့စစ်တမ်းကဖော်ပြပါတယ်။ COVID ကာကွယ်ဆေးထိုးဖို့ရည်ချင်းပြည့်မီပေမဲ့ဆေးအလုံးကြီးပြည့်အောင်မထိုးကြသူတွေတဲမှာတော့အများစုကငယ်ရွယ်သူတွေအမျိုးသားတွေချို့တဲ့ဒေသတွေမှာနေထိုင်သူတွေနဲ့လူပြူမဟုတ်သူတွေဖြစ်ပုံရတယ်လို့လည်းသုတေသနမှုတွေကပြောပါတယ်။ပါမောက်ခကီတီဆတ်လိုကအခုလိုဆက်ပြီးပြောပါတယ်။
So the groups who were not getting all the advised
acham pyo rae tan ka kwe se matho ja rae ausu rae ha so yin nge ywe tu rae sin ye chho tae rae tu rae hlu phyu ma houk tu myo nwe su rae phit pho po pyo mya ba rae ma chan ma rae tu rae ne atet ywe ji tu rae ko ka kwe se thu nan ye atwe athu thi pyin ayon sai saung ye le la ja ra ma akhu chin ma ro le la che a ya ro tu ro ga a phi wa ka kwe se matho ja tu rae phit nai jin ne ba rae
အသက်အရွယ်ဆုံးဆင်းရုံတရားမှုနဲ့တည်ဆုံးမှုတွေပိုပြီးတိုးလာတာဟာဆိုရင်ကာကွယ်ဆေးအပြည့်အဝမထွန်းနှံမှုနဲ့ဆက်ဆက်တယ်ဆိုတာကိုလေ့လာချက်တစ်ကဖော်ပြထားပါတယ်ရှင်။မတင်ကြီးထိုက်ပါရှင်။
VOAမြန်မာပိုင်းကနေလိုင်းတုံမီတာ30နဲ့49နဲ့လိုင်းလာမီတာ190ရုပ်ခန့်နဲ့ဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတစ်ဆက်တဲ့ကျမ်းမာရေးကဏ္ဍမှာအသုံးချလာတဲ့ဤပညာတစ်ခုအကြောင်းတင်ပြပါမယ်။ Maryland ပြည်နယ် John Hopkins ဒေသကသူကသူတေသနာပညာရှင်တွေဟာယောဂါရှာဖွေတာနဲ့အသေးအတန်ဖြစ်နေတဲ့လူနာကိုပိုးပြီးတော့ကောင်းအောင်လို့ပြုစုကုသအယူတွေမှာ AI လို့ခေါ်တဲ့ဉာဏ်ရည်တို့ဤပညာကိုအသုံးပြုနေကြပါပြီ။ POE သတင်းထောက် Julia Talbot ပေးပို့ထားတဲ့သတင်းကိုတော့တော်ခင်မျိုးသက်ပြောပြထားပါတယ်
။ John Hopkins တက္ကသိုလ်ကဇီဝရှေးပညာ Engineer ဆိုင်ရာသူတေသနာပညာရှင်တွေဟာနှလုံးယောဂါရှင်တွေအတွက်လူနာပြုစုစောင့်ရှောက်ရေးကဏ္ဍမှာအပြောင်းအလဲတွေဖြစ်လာအောင်အတွက်ကြိုးစားနေကြပါတယ်။သူတို့ဟာ digital twin လို့ခေါ်တဲ့ digital ပုံထုတ်ထားတဲ့နှလုံးယောဂါရှင်တဦးချင်းစီရဲ့နှလုံးနမူနာပုံကိုဖန်တီးပြီးဘယ်သူကအခြေအနေပိုးပြီးဆိုးလာနိုင်လဲဆိုတာကို AI နီးသုံးပြီးခန့်မှန်းနိုင်ပြီလို့ပမောက္ခ Natalia Tranova ကပြောပါတယ်။
We do contrast enhanced MRI of the heart and then we combine
the long knee ta twa yai tha de MRI pon go po kao aw lou pi ya de yat lat go luna ye se mat dan yu tha de a che le a lou ne sit chi ba de yat lat go luna shin tan nai mu sit dan ne twa lai yin la me se ne twin di luna yut ti ye na lou ye te sou nai ji shi mi shi pyo nai ma de
di pon rue ga akhu khit thong ni de a pai lai yai tha de pon rue lo ma hou phe နှလုံးတစ်ခုလုံးရဲ့ပုံကိုပြနေတဲ့အတွက်လူနာအတွက် defibrillator လို့ခေါ်တဲ့နှလုံးနှိုးဆက်တက်ပေးဖို့လိုမလို့ကောင်းကောင်းကြီးသိနိုင်တယ်လို့လည်းပြောပါတယ
်။ We provide these deep learning algorithms that are
multi- ပုံစံမျိုးစုံနဲ့ရှင်းပြထားတဲ့တေချာလေ့လာထားတဲ့ပုံတွေကိုရတဲ့အတွက်လူနာရဲ့အခြေအနေကိုကောင်းကောင်းပြောနိုင်တာပါ
။ John Hopkins တက္ကသိုလ် Sydney Kemal Cancer အထူးကုဌာနကDr. Victor Viscoso ဦးဆောင်တဲ့သူတေသနာပညာရှင်တွေကတော့အဆုတ်နဲ့တခြားကင်ဆာရောဂါတွေရှိမရှိကနဦးအဆင့်မှာပဲသိနိုင်မှုအတွက်နီလန်းသစ်တွေကိုရှာဖွေနေတာဖြစ်ပါတယ်။ပုံမှန် cell တွေလို့မဟုတ်ဘဲမူမမှန်ပဲပိုးပြီးပွားလာတဲ့ cancer cell တွေဖြစ်လာတာပွားလာတာကိုစောင့်ကြည့်လေ့လာကြပါတယ်။ဒါကြောင့်သူတို့တေးသွားတဲ့အချိန်မှာသွေးထဲကမျိုးဗီဇ DNA ထဲမှာ cell free DNA လို့ခေါ်တဲ့သူတို့ခြံထားခဲ့တဲ့ဒီ cell တွေရဲ့လက္ခဏာတွေကိုတွေ့ရတာကြောင့်ဒီလူနာမှာ cancer ရှိမရှိသိနိုင်တယ်လို့ပြောပါတယ်။သူတို့အဖွဲ့ဟာ cell free DNA အပိုင်းခြားလေးတွေကိုဆန်းစစ်ဖို့အတွက် AI ဆက်ကိုသုံးတဲ့ Delphi လို့ခေါ်တဲ့နည်းပညာကိုတီထွင်ခဲ့တယ်လို့ Dr. Victor ကပြောပါတယ်
။ We look in the blood, we identify molecules of DNA called cell free DNA and we look
ကျွန်တော်တို့ကသွေးကိုကြည့်ပါတယ်။အဲ့ဒီအထက်မှာ cell free DNA ပါမပါစမ်းကြည့်ပါတယ်ပြီးရင်ဒီ DNA ရဲ့အသွင်လက္ခဏာဒါမှမဟုတ်ကင်ဆာရှိသူနဲ့မရှိသူကိုစမ်းကြည့်တဲ့နည်းအတိုင်းဒီ DNA ရဲ့ပုံစံတွေကိုစမ်းကြည့်ပါတယ
်သွေးနမူနာစမ်းသပ်ဆစ်ဆင်းမှုတွေတိုးတက်လာတာနဲ့အမျှကဘာတလွှားကင်ဆာရောဂါဆန်ရစမ်းစစ်နိုင်မှုတွေတိုးတက်လာခဲ့တယ်လို့လည်းဒေါက်တာ Viscoso ကပြောပါတယ်
Few American တိုင်းရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖဲယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်ပါရှင်
VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထိုးနဲ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေတည်းရဲ့ထောက်ရနေပါတယ်။အခုဆက်ပြီးတော့ကြည့်ရှုနားဆင်ရပါကတော့အပတ်စဉ်တင်ဆက်နေတဲ့မြေကြီးဩဇာယူကရိန်းမြန်မာစီရေးနှိုင်းယှဉ်ချက် American နိုင်ငံရေးနဲ့ကမ္ဘာသရခီးသွားအစီအစဉ်တွေဖြစ်ပါတယ်။ခုအရင်ဆုံးပတ်ဝန်းကျင်ထိုင်တဲ့ရေလိုအပ်နေတဲ့မြန်မာစိုက်ပျိုးရေးကဏ္ဍအကြောင်းနားဆင်ကြည့်ကြရအောင်ပါ။မြန်မာနိုင်ငံကတောင်တူလေတဘာတွေဟာမိမိတို့ကိုယ်ပိုင်အသက်မွေးဝမ်းကြောင်းနေကြတဲ့လေယာမြေထဲကစိုက်ပျိုးသင်းတန်းတွေအပေါ်မှာသာအမြဲတမ်းအာရုံထားယူဆိုင်လောက်ကင်ကြပေမဲ့လို့ပတ်ဝန်းကျင်စိန်လန်ဆုပြည့်ရဲ့အတွက်တစ်ပင်တွေစိုက်ပျိုးကြတာကတော့နေပါလွန်ပါတယ်။ဒီအကြောင်းလေ့လာထားတဲ့ကိုခေမောင်စုံမင်းကမြေကြီးဩဇာအစီအစဉ်မှာအခုလိုစူးစီးတင်ဆက်ထားပါတယ
်။ဒီမနက်ကကြည့်ပါအများစုမှာမြင်တွေ့နေကြရတဲ့ဂျွာတွင်နဲ့ဂျွာအပြင်အရေးရနှစ်ရှည်တစ်ပင်ကြီးတွေဟာဟိုးအရင်ရှေးအဖို့ဖွားတွေစိုက်ပျိုးခဲ့တာတဘာဝအလျောက်ပေါက်ကြတာတွေဖြစ်ပြီးနောက်ပိုင်းလူတွေကတော့အဲ့ဒီလိုစိုက်ပျိုးကြတာနေပါလွန်ပါတယ်။ကျေးလက်နေတောင်သူလယ်သမားတွေကိုယ်တိုင်ကမိမိတို့လေယာမြေပေါ်ကသီးနှံစိုက်ပျိုးရေးကိုပဲအာရုံထားပြီးဂရုတစိုက်လုပ်ကင်ကြပေမဲ့ပတ်ဝန်းကျင်စိမ့်လန်းဆိုပြီးအတွက်တစ်ပင်ကြီးတွေစိုက်ပျိုးကြတာတိတ်မရှိကြပါဘူး။ရွာပြင်လမ်းမတွေပေါ်မှာမြေလွတ်မြေရိုင်းတွေပေါ်မှာတဘာဝပတ်ဝန်းကျင်စိမ့်လန်းဆိုပြီးရေးအတွက်အရေးရတစ်ပင်တွေကိုစနစ်တကျရည်ရွယ်ချက်ရှိရှိစိုက်ပျိုးကြတာနေပါလွန်ပါတယ်။ဒါနဲ့ပတ်သက်ပြီးမြေလက်ဒေသကတောင်သူလယ်သမားတဦးကအခုလိုသုံးသပ်ပါတယ်။
ကိုယ်တော့တောင်သူတွေကလမ်းပြီးဝဲရတွေကသို့မဟုတ်လေယာကိုင်းကျွန်းရဲ့ဘေးမှာတစ်ပင်ဆိုင်တာတွေရှိတယ်။တစ်ပင်ကြီးပေါ့။ခုလူတွေကတော့တစ်ပင်ကြီးဆိုင်တဲ့လို့မလို့ဖြစ်ဘူး။ခုနောက်ပိုင်းကမှတစ်ပင်ကြီးနဲသွားပြီ။ခုနောက်ပိုင်းတစ်ပင်ကြီးဆိုင်တဲ့လူနဲတယ်။အရှားသွားပြီမရှိတော့ဘူး။ခုနောက်ပိုင်းမှာကျတော့ကိုယ်တော့တစ်ပင်ကြီးတွေပဲများတယ်။အကစ်ဆိုင်တဲ့လူနဲတယ်။အရင်လူကြီးတွေဆိုင်ခဲ့တဲ့ဟာတွေပဲများပါလေ။ရှိရီကိုမတွေးပဲနဲ့လက်တလုံးကိစ္စတွေပဲဖြည့်ရှင်းနေရတဲ့အနေထားမျိုးတွေနဲ့ဆိုတော့ထပ်မဆိုင်တော့ဘူး။ခုလက်ရှိဗမာပြည်မှာရှိတဲ့ကိုယ်ပတ်ဝန်းကျင်ကလူရင်းကိုကြည့်လိုက်တဲ့အခါဥပဒေများများမှာလက်တလုံးအစဉ်ပြေးရေးတွေကိုပဲဦးစားပေးနေရတဲ့အခါကျတော့ရင်းရှိဆိုတာကိုသူတို့ထက်စဉ်းစားနိုင်ကြဘူး။
တောင်သူလယ်သမားတွေအပါအဝင်ကျေးလက်နေလူစုတွေဟာတစ်ပင်ကြီးတွေကိုတင်သားမကမိမိတို့နေစဉ်သုံးထင်းတွေကိုတောင်မှတဘာဝအလျောက်ပေါက်တဲ့တစ်ပင်တွေကိုပဲခုတ်ယူကြပြီးပြန်လဲစိုက်ပျိုးကြတာမရှိကြပါဘူး။တချို့ဒေသတွေမှာထင်းစိုက်ခင်းတွေစိုက်ပျိုးကြပြီးမဲ့ဒါဟာလဲအတော်ကိုနှေးပါပါတယ်။အရင်အရင်ခေတ်အဆက်ဆက်တွေမှာလဲမျိုးပြအနည်းမှာထင်းဆိုင်ခင်းဆိုပြီးဆိုင်းဘုတ်တွေထောင်ထားတာရှိပေမဲ့လဲတကယ်တမ်းကျတော့လူမြင်ကောင်းအောင်အပြတ်တက်တက်သာရှိပြီးလက်တွေမှာဘာသစ်ပင်မှမဲမဲရရမတွေ့ရပါဘူး။အညာဒေသအများစုမှာနှွေးရသည်မနဲ့မလင်းခင်မှာရွာကနေလှဲတန်းကြီးတွေနဲ့ထင်းကုပ်သွားကြပြီးမွန်းတဲ့ကနီးလောက်မှပြန်လာကြပါတယ်။ဒါပေမဲ့လဲအဲ့ဒီလိုခုတ်ယူလာတဲ့ထင်းအပင်တွေရဲ့နေရာမှာအစားတို့စိုက်ပျိုးခဲ့တာမျိုးစိတ်ကူးတာလည်းမရှိလုံးဆောင်တာလည်းမရှိကြပါဘူး။အဲ့ဒီအတွက်ထင်းတွေရှားလာပြီးထင်းကုပ်သွားရတဲ့နေရာတွေလည်းတဖြည်းဖြည်းဝေးလာကြပါတယ်။ဒါနဲ့ပတ်သက်ပြီးရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်းလည်းဖြစ်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးဌာန FAO ရဲ့ဝန်ထမ်းဟောင်းတဦးလည်းဖြစ်တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ပေါ့နော်အဓိကတော့ပညာပေးလုပ်ငန်းတွေကလည်းကျွန်တော်အရန်အားနေတယ်ပေါ့နော်ရှိတယ်ဆိုရင်လည်းကျွန်တော်တို့ဒီ NGO တွေလှုပ်ဆောင်နေတဲ့ဒေသတွေမှာလောက်မှာပဲအဓိကပေါ့နော်ပညာပေးတဲ့ဟာလေးတွေရှိကြတယ်အဲ့တော့ဒီတပ်ပင်တွေစိုက်ရမယ်ဒါတွေကိုပြုစုပြုထောင်မယ်ဆိုတော့အားနေကြတယ်ပေါ့နော်ကျေးလက်ဒေသမှာရှိကြတဲ့တောင်သူလယ်သမားတွေအနေနဲ့ပေါ့နော်ကျွန်တော်တို့ပတ်ဝန်းကျင်အတွက်အရေးကြီးတဲ့ဒီတပ်ပင်တွေစိုက်ဖို့အတွက်ပြိုးဖို့အတွက်ပြုစုပြုထောင်ဖို့အတွက်ပေါ့နော်ဒါတွေကိုအားနေကြတယ်တောင်သူလယ်သမားကိုယ်တိုင်ကလည်းကျေးလက်ဒေသမှာရှိတဲ့တောတောင်တွေမှာပေါက်ရောက်နေတဲ့သဘာဝပေါက်ပင်တွေကိုထင်းအနေနဲ့ခုတ်ထွင်ရှင်းလင်းပြီးတော့ယူကြတယ်။ဒါပေမဲ့ဓာရီကိုနစ်စင်နစ်စင်ထုတ်လုပ်လာတဲ့အခါကျတော့တဖြည်းဖြည်းနဲ့ဓာရီကပြုံးတိပြီးတော့ပေါ့နော်တဖြည်းဖြည်းချင်းရှားလာကြတယ်။အဲ့ဒီပြဿနာဘာဖြစ်လို့လဲဆိုရင်ဒီကိုယ့်ရဲ့ကျေးလက်ပေါက်ဝန်းကျင်မှာရှိတဲ့မြေလွတ်မြေရိုင်းတွေမှာတစ်ပင်တွေကိုပြန်လဲစိုက်ပြိုးရမယ်။ရေရှည်မှာပြန်ပြီးတော့ဒီဓာရီကကိုယ့်ရဲ့ကျေးလက်ကိုပြည်သူလူထုကိုအကျိုးပြုနိုင်မယ်ဆိုတဲ့ဟာမျိုးတွေမိလျော့နေကြတယ်ပေါ့နော်။ပြန်လဲစိုက်ပြိုးပြီးတော့ပြန်လဲပြုစုပြီးတော့ပြိုးထောင်တာတွေမရှိဘူးဆိုရင်တဖြည်းဖြည်းနဲ့ပေါ့နော်ပတ်ဝန်းကျင်ထုတ်ယူတဲ့ဟာတွေခန်းချောက်လာပြီးတော့တောင်သူလယ်သမားကြီးလက်မှနေကြတဲ့ပြည်သူလူထုအားလုံးကိုပြန်ပြီးတော့ဒီဒုက္ခရောက်စီမှာပေါ့နော်ဒါတွေကဒါကြောင့်မို့ဒီဟာတွေကအရန်အရေးကြီးတယ်လို့ကျွန်တော်တို့ပြောလို့ရတယ်ပေါ့
တကယ်တော့နှစ်ရှည်အရေးရာတစ်ပင်ကြီးတွေကိုကျေးရွာထဲမှာစိုက်ပျိုးထားသလိုမိမိရဲ့ကျေးရွာအပြင်ဘက်ကျေးရွာချင်းဆက်လမ်းတွေမော်တော်ကားလမ်းတွေရဲ့ဘေးမာရင်သာမကမြေလွတ်မြေရိုင်းနေရာတွေမှာစိုက်ပျိုးမယ်ဆိုရင်တဘာဝပတ်ဝန်းကျင်စိမ့်လမ်းဆိုပြလာပါတယ် ဒါပြင်အဲ့ဒီသစ်ပင်ကြီးတွေကို food forest လို့ခေါ်တဲ့အစားအစာထုတ်လုပ်ပေးတဲ့သစ်ပင်ကြီးတွေအဖြစ်လဲစိုက်ပျိုးနိုင်ပါတယ်။ဥပမာအညာဒေသမှာဆိုရင်မကြီးပင်တွေဟာမကြီးသီးမကြီးရွက်နုတွေကိုစားလို့ရတယ်လို့အရွက်ကြွေတွေစုပြီးလဲမိမိတို့သီးနှံစိုက်ခင်းထဲမှာသဘာဝမြေဩဇာအနေနဲ့ပြန်လဲအသုံးပြုလို့ရပါတယ်။ဒါအပြင်တရက်ပင်ကနေတရက်သီးဇီးပင်ကနေဇီးသီးတမာပင်ကနေတမာရွက်စားရတယ်လို့တမာသီးကိုလဲသဘာဝပိုးသတ်စေလို့လို့ရပါတယ်။ဒီလိုအနေထားတွေနဲ့ပတ်သက်ပြီးကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေး FAO ဝန်ထမ်းဟောင်းကိုတက်စော်တွန်းကပဲအခုလိုပြောပါတယ
်ရှင်းလက်ဒေသမှာရှိတဲ့တောင်သူလယ်သမားတွေအနေနဲ့ဘာတစ်ခုလုပ်လို့ရလဲဆိုရင် food forest လို့ခေါ်ရဲပေါ့နော်ဒီအစားအသောက်လည်းရတယ်ဒီတက်ပင်တွေလည်းပြန်လဲပြီးတော့ကိုယ့်ရဲ့ဒေသမှာစိမ့်လန်းအောင်စိုက်ပျိုးလို့ရတယ်ပေါ့နော်ဥပမာအနေနဲ့ပြောမယ်ဒီကားလန်းနပေးတွေမှာပေါ့နော်အများကြီးနေရာလွတ်တည်ရှိတယ်ဘာမှမစိုက်ဖ ೇನೆ ထားထားတဲ့ဟာတွေပေါ့နော်အများကြီးရှိတယ်ဒါမျိုးတွေကိုတောင်သူတွေအနေနဲ့ food forest တွေစိုက်ထားခြင်းအပြင်ပေါ့နော်စနစ်တကျလာတိစောက်ထားမယ်ဆိုရင်ကျွန်တော်တို့ရဲ့ပတ်ဝန်းကျင်အတွက်အများကြီးအကျိုးပြုတယ်ဘလို့အကျိုးပြုနိုင်မလဲဆိုရင်ကျွန်တော်တို့ရဲ့မိသားစုတွေအတွက်စားဝတ်နေရေးအတွက်လည်းကျွန်တော်တို့ကရနိုင်တယ်ပေါ့နော်နောက်တစ်ခုကကျတော့ဒီတဘဝအတိုင်းဇီဝမျိုးကွဲတွေဒီဟာတွေကိုလည်းကျွန်တော်တို့ကပွားများစေနိုင်တယ်ဥပမာအနေနဲ့ကျွန်တော်တို့လမ်းနှက်ခမ်းမှာတရက်ပင်မျိုးတွေစိုက်မယ်တမာပင်လိုမျိုးတွေမဲဇလီပင်တွေကောက်ကိုပင်တွေပေါ့နော်ဒီပင်တို့လိုမျိုးဘောစကိုင်းပင်လိုမျိုးပေါ့နော်ဒါမျိုးတွေစိုက်ခြင်းအပြင်ကျွန်တော်တို့ကဘာတွေရမလဲဆိုရင်ကျွန်တော်တို့ရဲ့သူ့ရဲ့ယာတီတိနံနေပေါ်လာတဲ့အချိန်ပေါ့နော်မိုးတွင်ဆောင်းတွင်နွေရာသီမှာကျွန်တော်တို့ရဲ့စားဝတ်နေရေးအတွက်ရမယ်ပေါ့ဥပမာတရက်ပင်ဆိုရင်ကျွန်တော်တို့အသီးတွေရမယ်နောက်တစ်ခုမကြီးတို့လိုမျိုးမဲဇလီတို့လိုမျိုးစိုက်ပေးခြင်းအပြင်ပေါ့နော်မိသားစုစားဝတ်နေရေးနဲ့ရမယ်နောက်တစ်ခုကကျတော့ဒီတလိပ်ဆန်စာအနေနဲ့လည်းကျွန်တော်တို့ကပြန်လဲထုတ်ကြည့်လို့ရမယ်ပေါ့နော်တမာပင်ဆိုရင်ကျွန်တော်တို့ကဒီအပူပိုင်းဒေသမှာဆိုကောင်းကောင်းစိုက်ပျိုးဖြစ်ထွန်းလို့ရတယ်ဒါပေမဲ့အများစုကအလေးချပေါက်တဲ့ဟာတွေရပဲကျွန်တော်တို့ကဒီတောင်သူလယ်သမားတွေကမိခိုစားသုံးနေကြတယ်ပေါ့နော်ဒါတွေကိုကျွန်တော်တို့ကစနစ်တကျဒါစိုက်ထားမယ်ဆိုရင်ကျွန်တော်တို့ကစားဝတ်နေရေးတွေမကဘူးပေါ့နော်တက်ပင်နေရှိတဲ့အတွက်ကြောင့်မို့ဒီဘက်မှာမိုးရွာတဲ့ဟာတွေဆိုရင်အခြားနေတွေနဲ့တက်ပင်ရှိတဲ့နေရာတွေနဲ့မတူတော့ဘဲနဲ့ပေါ့နော်ကိုယ့်ရဲ့ဒေသမှာပို့ပြီးတော့ဒီစိမ့်စိမ့်စုစုဖြစ်ပြီးတော့ကျိလက်ဒေသမှာပို့ပြီးတော့ကောင်းလာစီမယ်ပေါ့နော်နောက်တစ်ခုအနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ရဲ့ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့မြေစီလွာတိုက်စားမှုတွေအနေအားကြည့်မယ်ဆိုရင်လည်းပေါ့နော်တက်ပင်နေရှိတာဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒီလုံးဝကုန်းခေါင်ကောင်းလို့မျိုးမဟုတ်ဘဲနဲ့ပေါ့နော်မြေစီလွာတိုက်စားမှုပြဿနာတွေပါကျွန်တော်တို့ကရှော့ချနိုင်မယ်ပေါ့နော်အဲ့တော့ကြောင့်မို့ကျွန်တော်တို့ရဲ့ဒီကြီးလက်ဒေတာမှာပဲဖြစ်ဖြစ်မြို့နယ်တွေမှာပဲဖြစ်ဖြစ်ပေါ့နော်ဒီ food forest တွေတည်ထောင်မှုကကျွန်တော်တို့လိုဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်အရန်အရေးပါတယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့နော
်တကယ်တော့တစ်ပင်စိုက်ပျိုးကြတာကိုနေရာအနှံ့မှာမကြာခဏတွေ့မြင်ကြရပြီမဲ့စိုက်ယုံသာစိုက်ပြီးပြုစုပျိုးထောင်တာမရှိကြပါဘူးအထူးသဖြင့်အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေကအများဆုံးအဲ့ဒီလိုလှုပ်ရှားမှုကိုလုပ်ပြကြတာဖြစ်ပြီးအဆက်မပြတ်ဂယူးစိုက်စိုက်ပျိုးကြတာမရှိတဲ့အတွက်လက်တွေ့မှာတော့သစ်ပင်တွေရှင်သန်လာတာနေပါလွန်ပါတယ်ဒါပေမဲ့လည်းရှားရှားပါးပါးအနေနဲ့တချို့လူပုဂ္ဂိုလ်တွေကမိမိသဘောနဲ့စိုက်ပျိုးကြတာတွေတော့ရှိပါတယ်အဲ့ဒီလိုလူတွေကတော့နိုင်တလောက်စိုက်ပျိုးပြုစုပျိုးထောင်ကြတဲ့အတွက်သစ်ပင်တွေပြန်လဲပေါက်ရောက်လာတာတွေ့ရပါတယ်။သစ်ပင်တွေရှိရင်သဘာဝပတ်ဝန်းကျင်စိမ့်လန်းဆိုပြေပြီးမိုးလေဝသပါကောင်းနေဆိုတာလူအများသိရှိပြီးဖြစ်ပါတယ်။ဒါအပြင်သစ်ပင်တွေဟာသဘာဝအရလူတွေအသက်ရှူတဲ့အောက်ဆီဂျင်ဓာတ်ငွေ့ကိုထုတ်လွှတ်ပေးပြီးလူတွေအတွက်ဆိုးကျိုးပေးတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုလည်းသူတို့ကအသုံးချပါတယ်။အဲ့ဒီအတွက်ပတ်ဝန်းကျင်မှာလေရုကိုတန်ရှင်းရာရောက်ပြီးဂေဟဗေဒစနစ်တစ်ခုလုံးကိုထိမ့်သိမ်းထားနိုင်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့မနေ့ကအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington ကနေတရရထုတ်လွှင့်နေပါတယ်ခုတော့ Ukraine မြန်မာစစ်ပွဲနိုင်ရှင်ချက်ကိုကြည့်ကြရအောင်ပါတချို့အပြန်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြမပြည်ရင်းစစ်ဟာအရင်ကနေပေါင်းများစွာဖြစ်ပွားလာခဲ့တဲ့အခြေအနေနဲ့မြို့သိမ်းစခန်းသိမ်းတိုက်ပွဲတွေနဲ့အတွက်ခြားနာချက်တွေရှိနေပါတယ်။ရခိုင်ပြည်ရင်းစစ်နဲ့အခုနေဦးတော်လိုင်းရေးကွာခြားချက်တွေအကြောင်းကိုယူကရိန်းမြန်မာနိုင်ရှင်ချက်အစီအစဉ်ကနေဟောက်ဆာကတင်ဆက်ထားပါတယ်။
Anak tanya lalu tujuan pihak pelak ini, memang tolong iha. Yang ni pemain zat pihak ni le, pihun seni mudah. Napa pihak ni sekarang ni mula tanya tipu ni pengsan pihak ni barai. Di tipu ni mah, jasa pemain ni le, sekarang siha tolong iha zuri ka, tolong iha ni tanya lalu, terus ia tarik sekarang ni ko, solo ni lalu, bukan tawar. Pihun mah iha cium sete pihak ia tini le, sekarang siha aku lalu tolong iha kala mah, terus ia tertarik, tolong iha tipu ni sih mah, tanya alai lana cah anya kena, macam kena pihak ni barai.ที่เราพิจารณาเรื่องมาสิ่งต่างๆนั้นเป็นยังไงเราสมมุติถ้าเราไม่เชื่อใจกันอย่างนี้อาณาเต็มที่เราไปมาเราจะเสียลบเปลี่ยนลบเยอะเลยสิบปีจีฮะในมิวสิเนสตัวมีมีนทับอะไรจันโอ้สิ่งต่างๆบางอย่างพวกเราทั้งหมดกู้เสียเลยเนี่ยทำลายคุณนี่จ้ากาลากาจันโอ้จุดนี้ก็อยู่ในปีเรื่องดีสิบปีเรื่องเสียชีวิตเนี่ยคู่แต่ในงานของงานเราตัวเราเองแต่ในงานของการตัวเราเนี่ยเสียชีวิตเราหัว ก็เป็นอาชีพหน้าบ้านนี่ดูสิจันทร์รู้จงเกี่ยนเขียนว่าสิ่งที่ทำให้เรื่องนี้เราไปเปลี่ยนแปลงพิจารณาเรื่องสิ่งที่ใช่ไหมดูพี่ก็พี่ว่าปลอบๆๆนั่นจนโตมาในดีทรีสเรื่องของดีเราไปตรงนี้แล้วก็ชาวเซมามาหรืออีกวันมามาหรือชื่อเสียงมามาหรือสิ่งที่เราเรื่องว่าเรื่องจริงๆเราไปพิจารณาเขียนบุรีบุ๋นว่าลงว่ามีพิมพ์มาต้องพิจารณาไม่ใช่ จันทร์เราไม่ต้องได้ตัวพิจารณาตัวนั้นจ้าทำไมกูจะรอชาวเซมามาหรือชื่อเสียงมามาหรือพิมพ์วันวันดีเดียนเซมามาตัวจีนี่นั่นก็คือเขาเวซ่าจีนี่ในป้องไงอาบุ่มดีจีนี่นั่นลีนสามเดือนโตวิโดคลาสตาร์ลูบุ่มดีจีนี่อาซาเจลาราโรทนั่นก็ดารุบิดาสิบุ่มดีจีนี่อาซาเจลาราโตนาราจีนี่อาพีอาลงโซอาเยสเด กูรู้มีกูเนี่ยนะเช่นยิ่งบอกมาบิดูแต่สิบปีแล้วเรื่องนั้นเนี่ยพี่ชายเราเยอะสุดนี่เนี่ยรู้แต่สู้สู้ไล่รู้แต่มุจุลนี่เลยแต่บอสทำมาเลยรู้จันโอรสตรงต่อไปจันโอรสคิดว่าดิลโมบุลีดิลโมบุลีอารมณ์บิดูว่าเท่ากันมุจุลนี่จันโอรสสิบปีเลยวะเนี่ยโอ้ได้นาฬิกาเล็กแม่เนาะเมื่อเห็นตรงใจกันได้นาฬิกาแม่เงี้ยละจันโอรสว่าละมาจันโอรสมีเพียงแต่มีอาสุกมาเกล ขุดได้นาฬิกาแม่ยังกูมีเพียงแต่มีอาสุกเล็กขนาดนี้ว่าขุมาได้นาฬิกาเนี่ยฉันรู้ว่าพี่เราต้องซื้อเดิมมาเนี่ยที่สิ่งกูเสียเงินเราเนาะช่วยจินาเราเสบวยอันเดิมเนี่ยลุงก็ไปเป็นตัวพี่เราโอ้ตั้มรถเยอะก็ได้มีเงินเดียวกูนี่ชิมงานมาขุบเนี่ยพี่ดูเรื่องคนพูดจีนอะไรตั้มรถอ่ะที่ตั้มบ้านสุก้าได้มีกูดูข้าวปีนี่เลยแต่หน้าไก่หน้าโตโตพูดซีจีกูมังคุกันยี่ดูกูดูพี่อะไรชิมงานนี่เลย จีมาตัวสิบสี่เป็นสมุจิสิงห์พี่น้าวิโดสุริยาวันดิคลีดิสุราเดียดูยังคงดีดีลูกเป็นจุดนั้นจินซาบีอาดิจุดนั้นเท่ตรงนี้เองเงียบจ้าวเลยตรงนี้เราเนื้อตรงเงียบจ้าวเลยเนาะเสียชินเสียเดี๋ยวเรื่องจุดนั้นจีเดี๋ยวเรื่องสิ่งเดียวเรื่องยงจีเจเดี๋ยวเรื่องนั่งเงินบ่มาท้าสีเด็กแต่ไม่เนี่ยนั่งเงินนั่นเลยบ่มาท้าสีเด็กสีเดียนะฮะจุดนั้นเราทั้งกูอ่ะลีเซ่กุญจิงอ่ะ เป็นตอนนั้นได้แค่เกเรพี่น้องส่วนใหญ่ได้ยินได้ที่ลุลัยลุลัยแต่ก็ยังมีตัวเองก็ยังมีเลยเว้ยจันโอ้แค่เสียใจทำไมมามันไม่สักพิจิตรใจไหมมันไม่สนใจก็หนีไปจันโอ้ชูมีมาเลยแต่ด้วยเป็นสมุทรสงครามเยี่ยมเอาหน้าตากายุ่งยิ่งใส่ทัดแต่ใครมาหมู่ จันโอ้เบี้ยวจันโอ้ส่วนที่รู้แล้วเรื่องไหนไม่เป็นที่ลงกูลีซ่าจะก้าวเนี่ยกูจะก้าวเนี่ยอาท้าบุก้าวเนี่ยเสบียวตัวที่เซียนซานเอาได้ที่ซาลิดาเรตได้ที่เข้มเชิดได้ที่ว่าลงสัญญาชูมินเจดเนี่ยก้าวจังพิลานัยเนี่ยยี่ตัวพี่เรื่องเงินเรื่องนี้เนี่ยที่ยี่ชิ้นนั้นเสบียวอุตส่าห์ทำมาสุดเลยจันโอ้รู้ที่เราอาชาเรามาเก่าเนาะก็ว่าเงินเรื่องมาบ้า มีอันสูงตัวเดียวแล้วไหมพี่เราดูในงานคุปปี้ออกทุกสิ่งในแม้ส่วนใหญ่ชีวิตเราชูมีมาที่จะว่าอะไรกันรู้อยู่ในเส้นทางมันพิเศษกว่าสุดยิ่งจันโอรู้ยี่ที่ตัวมือรู้สึกอะไรเดี๋ยวเราจะไม่รู้จะทำที่อะไรสักอย่างก็ว่าในงานการยาอยู่ในเส้นทางมันพิเศษเนี่ยมาพี่เอ๋ไม่เอาอะไรอุ้งสุดยี่ลงสวาดมือรู้ตั้งแต่มือเสียจนมือจุลนัยนี่ทารีสุขภัยดีอยู่เยอะสักสว่า มีปีนี้เสร็จมาไม่ต้องอะไรแล้วนะดีกว่าต้องมีคนพิจารณาเช่นนี้เช่นนี้ทารีกูกูไปลงกูไปจอดตรงนั้นก็ต้องกวาดลงที่กันนี่อะไรจ่ายมาบ้างเราทำมาเยอะแยะบ้างล่ะสุดยอดอาจารย์เนี่ยอาเซียนเองนี่ป่าวเองก็บอกว่าวันวันจะมาทิ้งได้ยังไงตัวเจ้าด้วยเดี๋ยวอันนี้จีกู
energy နဲ့လက်ရှိဖက်စစ်ကြမ်းဖက်ကောင်စီကိုအခုလိုအီလေးဆွဲပြနေကြမှာမဟုတ်ဘဲနဲ့အချင်းတူတို့ထဲမှာတစုံတရာအိမ်မမျိုးဖိအားပေးမှုတွေပေါ်လာနိုင်တယ်လို့ကျွန်တော်တော့မြင်ပါတယ်။ယူကရိန်းစစ်ဖြစ်ခဲ့လို့ကျွန်တော်တို့ဒီလိုကြာနေတယ်လို့ကျွန်တော်ကတွေ့ဆပါတယ်ဗျ။
လက်ရှိနေဦးတော်လိုင်းရဲ့မှာတဖက်တလန်းကနေပါဝင်နေတဲ့ဗိုလ်ကြီးဟောင်းနေမျိုးစင်ကယူကရိန်းနဲ့မြန်မာတို့ရဲ့လွတ်မြောက်ရေးတိုက်ပွဲတွေအကြောင်းသူ့အမြင်အသွေးအကြုံတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းဒီအစီအစဉ်မှာပြည်တွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါ။ VOA မြန်မာပိုင်းရဲ့မနေ့ကအစီအစဉ်တွေကိုလိုင်းဒိုမီတာ3049နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အစ္စရေးနဲ့ဟာမတ်စ်တွေ့ကြတဲ့အကြားစစ်ပွဲဖြစ်ပွားနေချိန်မှာပဲအရှိအလဲပိုင်းဒေသတွေမှာဆက်တိုက်ပေါ်ပေါက်လာတဲ့တိုက်ခိုက်မှုတွေရှုပ်ထွေးတဲ့ကြီးညာချက်တွေပြီးခဲ့တဲ့သတင်းမှတ်ကုန်မှာပေါ်ထွက်လာခဲ့ပါတယ်။အရှိအလဲပိုင်းဒေသသင်းမာနေတဲ့အခင်အကျင်းကိုပိုးပြီးတော့ကြီးမားအောင်ဆွာပေးသလိုဖြစ်ခဲ့ရတဲ့အကြောင်း Veronica Iglesias သတင်းပေးပို့ထားတာကိုတော့ကုသိန်းထိုက်ဦးကပြောပြပါလိမ့်မယ
်။စနေနေ့ကစီးရီးယားနိုင်ငံဒမတ်စကမြို့တော်ကိုလေကြောင်းကတိုက်ခိုက်မှုမှာအီရန်တော်လှန်ရေးဆောင်ထူးတက်ဖွဲ့ကြီးက9ရောက်သက်ခံလဲရတာကြောင့်အရှေ့လေပိုင်းဒေသဒင်းမာမှုတွေပို့ပြီးတော့ဒိုးလာနေပါတယ်ဒီတက်ခဲမှုဟာအစ္စရေးရဲ့လက်ချက်လို့အီရန်သမ္မတအီဘရန်ရေစီကပြစ်တင်ပြီးလက်စားချေတုံ့ပြန်မှုအခိုင်အမာပြောဆိုနေပါတယ်အစ္စရေးဘက်ကတော့သူတို့လက်ချက်လို့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးဂါဇာမှာရှိတဲ့စစ်သွေးကြွတွေကိုပဲအစ္စရေးဘက်ကပြစ်မှတ်ထားတိုက်ခိုက်နေပါတယ်အော်တိုဘာလကဟာမတ်စ်အဖွဲ့ကဣသရေးနိုင်ငံသား1,000လောက်ကိုတပ်ဖြတ်ခဲ့ပြီးလူ140လောက်ကိုဒဇာကန်ဖမ်းဆီးသွားတဲ့အကြမ်းဖက်မှုကိုပဲလက်တုံပြန်ထိုးစစ်ဆင်တိုက်ခိုက်နေတာပါဣသရေးဟာမတ်စစ်ပွဲစတင်ခဲ့တဲ့အချိန်ကလေးကအမေရိကန်ပြည်ထောင်စုကဣသရေးဘက်ကအခိုင်အမာရပ်တည်ထောက်ခံထားတာပါအဲ့ဒီအချိန်ကလေးကအရှေ့လေဘက်မှာရှိတဲ့အမေရိကန်စစ်တပ်တွေကိုလည်းအချိန်တရာစင်ကြောတိုက်ခိုက်တာတွေခံခဲ့ရပါတယ်စနေနေ့ကဆိုရင်အီရတ်နိုင်ငံ LRSS လေတပ်ခြေစိုက်စခန်းကိုပြင်ပထားပြီးတိုက်ခိုက်ခံရပါတယ်အမေရိကန်မျိုးသားလူကြီးဆိုင်ရာဒုတိယဂျန်ဘေးရရှိ John Finer က ABC ရုပ်သံနဲ့တွေ့ဆုံမိပြန်ကမှာအခုလိုပြောပါတယ်
It was a very serious attack using a capability ballistic
American စစ်တပ်တွေကိုအကြီးကျယ်အနေနဲ့ပေးနိုင်တဲ့ပဲ့ထိန်ဆုံးဒုံးကျည်တွေတုံးပြီးတကယ်ကိုပြင်းပြင်းထန်ထန်တိုက်ခိုက်တာတွေပါအရင်အီရန်နဲ့ဆီးရီးယားမှာတိုက်ခိုက်ခဲ့တဲ့ဆိုတာကို American စစ်တပ်ကပြောခဲ့ပါတယ်တိုက်ခိုက်လာတာတွေကိုဟန်တားဖျက်ဆီးတဲ့စနစ်ပြန်သုံးပြီးဆက်တိုက်နေတဲ့အဖွဲ့တွေကိုတုံ့ပြန်အရေးယူတာမျိုးတွေလည်း American တပ်တွေဘက်ကလိုအပ်တယ်လို့ဆောင်ရွက်ခဲ့ပါတယ်
ကာဆာမာရောအစ္စရေးဟာမတ်စစ်ပွဲအတွင်းမှာပါလက်စတိုင်းပြည်သူ2000ခွဲကျော်သေဆုံးခဲ့တယ်လို့ကာဆာကျမ်းမာရေးရရှိတွေကပြောပါတယ်။အရက်သားတွေအတွက်လူသားချင်းစာနာမှုကူညီနောက်ထပ်ထပ်ပြီးပေးတန်ရေးအစ္စရေးကိုအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ဖိအားပေးတိုက်တွန်းနေဆဲဖြစ်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးဆိုင်ရာဒုတိယဂျန်ဘေးရရှိဂျွန်ဖိုင်နာကအခုလိုဆက်ပြောပါတယ
်။အစ္စရေးမှာရှိတဲ့ Ashdod စိတ်ကမ်းမြို့ကနေနောက်ထပ်လူသားချင်းစာနာမှုအကူအညီတွေဂါဇာဘက်ကိုထပ်ပို့ခွင့်ခွင့်ပြုဖို့ကြေညာထားပါတယ်။ဒီရေအတွက်ကနည်းပေမဲ့အကျိုးဆက်ခြေလှမ်းတွေရှိလာနိုင်ပါတယ်။တစ်ချိန်တည်းမှာအကူအညီတွေလုံလောက်အောင်ပေးပို့နိုင်မှာတော့မဟုတ်ပါဘူး
။ဂါဇာကပါလက်စတိုင်းမြို့တော်ရာဖာမှာတော့ပါလက်စတိုင်းတွေအတွက်စားတော့ဘလုံလောက်တာကြောင့်စည်စနဝန်ထမ်းတွေပေါင်းဖို့နေဝေပေးနေပါတယ်။အခြေအနေကရှည်ရှည်ဆက်ပြီးသောက်ပတ်ပေးနိုင်မယ့်အနေအထားမှာမရှိပါဘူး။ယူဂန်ဒါမှာ19ချိန်မြောက်ဗမ်လိုက်နိုင်ငံများလှုပ်ရှားမှုအဖွဲ့ထိန်းသိမ်းအစည်းအဝေးတည်နေတဲ့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုသတိပေးပါရက်
။ People are dying not only from bombs and bullets but from lack of food and clean water.
လူတွေသေးနေတာကဘုံးတွေကြီးစံတွေနဲ့အပြစ်ခံနေရလို့သေးနေတာမဟုတ်ပါဘူးအစားအသောက်မရှိတာတန်ရှင်းတဲ့တောက်သုံးရည်မရတာဆေးရုံတွေမှာလျှက်စစ်မီးနဲ့ဆေးဝါးမရှိတာတိုက်ပွဲတွေကြားလမ်းမြောင်ချင်းချင်းလေးတွေကနေခဲရခဲစစ်လွတ်အောင်ထွက်ပြေးနေရလို့ပါဒါတွေအဆုံးသတ်သင့်ပါပြီ
တချိန်တည်းမှာဒဇာကန်ဖမ်းသွားခံရသူတွေရဲ့အစ္စရေးနိုင်ငံသားမိသားစုဆွေမျိုးတွေကိုယ်တိုင်ဟာမတ်စ်နဲ့သဘောတူညီချက်ရအောင်လုပ်ဖို့အစ္စရေးဝန်ကြီးချုပ်ကိုဖိအားပေးနေပါတယ်ဒါပေမဲ့ဣသရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးကဟာမတ်စ်အဖွဲ့ကိုပြည်သက်ချေမှုန်းပြမဲ့အကြောင်းနဲ့စစ်ကြီးပြီးသွားရင်ဂါဇာမှာလုံခြုံရေးကိုထိန်းထားနိုင်ဖို့လိုတယ်လို့စစ်တေနေ့ကလူမှုကွန်ရက်မှာထပ်ပြီးရေးပါတယ်။သူ့သဘောထားကိုလည်းခုလိုပြောပါတယ
်။မတဝဲခကတာရီဘမ်ခရဇရှီထခယဲရှာထရူဖော့ဟူယဒါဂ
ျော်ဒန်မြေအနောက်ဘက်နဲ့နေမီအားလုံးကိုဣသရေးဘက်ကထိန်းချုပ်ရပါလိမ့်မယ်။ဒါကလိုအပ်တဲ့အခြေအနေပါ
။ဣသရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးရဲ့ပြောဆိုချက်ကအရှေ့လေပိုင်းပြည်ပကအပြီးသက်ဆုံးဖြတ်ရေးဖြေရှာနိုင်မှုပါလက်စတိုင်းနဲ့နှပြည်တော်စနစ်ထားရှိရေးအမေရိကန်ပြည်ထောင်စုပါလက်စတိုင်းနဲ့တခြားအဖွဲ့စည်းပေါင်းများစွာနှစ်ပေါင်းများစွာထောက်ခံခဲ့တဲ့ဆိုပြချက်ပေါ်မှာအစ္စရေးရဲ့ရည်တည်ချက်ကိုမေခွန်းထုတ်စရာဖြစ်လာကြောင်းပါခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်
အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာငူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ကဘာတလွားခီးတွားအစီအစဉ်အလဲရောက်ပါပြီ။အမေနီးယားနိုင်ငံကတီလီဂျန်တောင်ပေါ်မြို့ကလေးမှာတော့ကမ္ဘာကျော်ဟောလိဝုဒ်ရုပ်ရှင်ဇာတ်လမ်းတွေကြီးထဲမှာပါတဲ့အိမ်ပုလေးတွေလိုမျိုးဟိုတယ်ခန်းတွေရှိပါတယ်။ကမ္ဘာလက်ခီးတွေကိုဆွဲဆောင်နိုင်အောင်ထူးထူးခြားခြားလုပ်ထားတဲ့တဲခုခန်းတွေရှိရာမဆူမြတ်မောကကမ္ဘာသလွားခီးတော်အစီအစဉ်ကနေခေါ်သွားပါလိမ့်မယ်။
အာမေးနီးယားနိုင်ငံမှာတနစ်ပတ်လုံးသွားလည်လို့ကောင်းတယ်လို့ပြောကြတဲ့မျိုးလေးတစ်မျိုးကတော့နိုင်ငံမြောက်ပိုင်းမှာရှိတဲ့ဒေလီချန်မျိုးလေးဖြစ်ပါတယ်။ရေမျက်နှာပြင်အထက်ပေ9000လောက်မှာရှိတဲ့တောင်ကြားဒေသမျိုးလေးတစ်ခုဖြစ်ပါတယ်။တောင်တန်းတွေပတ်လည်ကြားကဒေလီချန်မျိုးလေးစီကိုနွေရာသီကာလသွားလည်ရင်ခြေချင်းတောင်တက်တောထောင်တဲ့စတဲ့ချတဲခိုကမ်ပိန်းခရီးထွက်ပြီးတော့တဘာဝနဲ့နိနိကကထိတွေ့နိုင်တယ်လို့စောင်းတွဲမှာဆိုရင်လည်းနှင်းတွေဖုံးနေတဲ့တောင်တွေကြားကတဘာဝအလှတွေကိုခံစားနိုင်ကြပါတယ်။ရှေဟောင်းသမိုင်းလက်မှုပစ္စည်းနဲ့သဘာဝအလှတွေကြောင့်အပန်းဖြေခီးအတွက်နာမည်ကျော်တဲ့မြို့လေးမှာထူးထူးခြားခြားပုံစံတဲခိုကန်းလေးတွေရှိတာကြောင့်လဲကဘာလက်ခီးတွေလာနေကြပါတယ်။ Lord of the Rings ရုပ်ရှင်ဇာတ်လမ်းတွဲတွေထဲမှာပါတဲ့ဒဏ္ဍာရီလူသားလေးတွေအကြောင်းရိုက်ကူးထားတဲ့ The Hobbit ဆိုတဲ့ရုပ်ရှင်ဇာတ်လမ်းတွဲတွေကအိမ်ပုလေးတွေပုံစံတဲခိုကန်းတွေဖြစ်ပါတယ်။ Diligent မြို့မှာ Cozy House ဆိုတဲ့ဟိုတယ်ပိုင်ရှင်ညီကို2ယောက်ကThe Hobbit ရုပ်ရှင်ကြည့်ရင်လည်းသူတို့ဟိုတယ်မှာအခုလိုမျိုးအိမ်ပုဟိုတယ်ကမ်းလေးတွေဖန်တီးဖို့စိတ်ကူးရခဲ့ကြတာဖြစ်ပါတယ်
။ Gavapara Arachatsa van Jamana ger film de tu meng o film match nakatetsin ka
ရုပ်ရှင်ကြည့်နေရင်ကနေပြီးတော့ကျွန်တော်အကြံရခဲ့တာဖြစ်ပါတယ်။ရုပ်ရှင်ထဲမှာထူးထူးခြားခြားဖြစ်နေတဲ့အိမ်လေးတွေကိုတွေ့ပြီးတော့အဲ့ဒီလိုဘာနဲ့မှမတူတဲ့တဲခိုကန်းပုံစံမျိုးစောက်ရင်ခီးသွားဧည့်သည်တွေကိုဆွဆောင်နိုင်မှာပဲလို့ကျွန်တော်တို့စိတ်ကူးရခဲ့တာပါ။
ဒီဇိုင်းပညာရှင် Edgar ကသူတို့ဟိုတယ်မှာအခုလိုအိမ်ပုလေးတွေထပ်ဆောင်ပြီးတော့ Hobbit Village လို့ဖန်တီးခဲ့တာဖြစ်ပါတယ်။အိမ်ပုပုလေးတွေသာမကအထဲမှာအလှဆင်ထည့်ထားတဲ့ပစ္စည်းတွေ၊ပရိဘောဂတွေအားလုံးကိုသူတို့ညီအကိုစိတ်ကူးနဲ့ဒီဇိုင်းဆွဲပြီးတော့မြို့ကလက်မှုပညာရှင်တွေကစောက်လုပ်ခဲ့ကြတာဖြစ်ပါတယ်။လက်မှုလက်ရနာမည်ကျော်တဲ့ Diligent မြို့ကတစ်သားလက်ရတွေကိုအိမ်ပုဟိုတယ်ခန်းလေးတွေထဲမှာမြင်တွေ့ရနိုင်ပါတယ်။သူတို့ဟိုတယ်အခန်းတိုင်းမှာနှစ်ခုဆင်တူမရှိနိုင်တဲ့လက်မှုလက်ရာတွေနဲ့အနုစိတ်အသေးစိတ်ဂရုတစိုက်ဖန်တီးထားတာကဧည့်သည်တွေအတွက်ဆွဲဆောင်မှုတွေဖြစ်တယ်လို့ပြောပါရယ
်မွန်ဆော့ဂါဖာလက်တဲ့ချက်ဘာစီဒါကနုမမ်ဘော့စ်နာခါကီချာဒီဇိုင်းဟဲ့ထားမှာ
ရုပ်ရှင်ကနေအကြံရခဲ့တာမှန်ပေမဲ့အားလုံးအစအဆုံးကျွန်တော်တို့စိတ်ကူးဒီဇိုင်းတွေဖြစ်ပါတယ်အထဲမှာထည့်ထားတဲ့ပရီဘောဂါတွေကအစအားလုံးကိုကျွန်တော်တို့ကိုယ်တိုင်ဖန်တီးလုပ်ထားတာပါ
အာမေးနီးယားနိုင်ငံကအပန်းဖြေခရီးထွက်စရာမြို့လေးတစ်မြို့ဖြစ်တဲ့ဒီလီဂျန်တောင်ပေါ်မြို့လေးဟာခီးတဲ့အလာများတဲ့မြို့ဖြစ်တာမို့ဟိုတယ်တဲခိုကန်းတွေလည်းမနှဲလှပါဘူး။ဒါကြောင့်လာရောက်တဲခိုသူတွေအတွက်ထူးခြားတဲ့အတွေ့အကြုံနဲ့အမှတ်တရဖြစ်စရာတွေကိုပေးနိုင်ဖို့အရေးကြီးတယ်လို့ Cozy House ဟိုတယ်ကယုံကြည်ထားပါတယ်။
ဒီလီဂျန်နုံဘာဝကန်ရှာတဲ့မတ်စက်ချူနာမနဝန်တေကော
ဒီလီဂျန်မြို့မှာတဲခိုကန်းလုပ်ငန်းတွေများတော့သူများထက်တာနေမှာဖြစ်မှာပါအထူးသဖြင့်2019ခုနှစ်နောက်ပိုင်းကလေးကကဘာလက်ခီးသွားတွေကိုဆွဲဆောင်နိုင်အောင်ဖန်တီးဖို့လိုတယ်ဆိုတာကျွန်တော်တို့သဘောပေါက်ခဲ့တာပါတမယိုးကြောင့်မဟုတ်တဲ့စတိုင်တင်နဲ့ထူးထူးခြားခြားဖန်တီးဆွဲဆောင်ရဖို့လိုအပ်ပါတယ
်ဟိုတယ်ကြီးတွေမှာတဲခိုရတဲ့အတွေ့အကြုံမျိုးမရပေမဲ့ငင်းငင်းချမ်းချမ်းနဲ့နားနေနိုင်မဲ့နေရာမျိုးမို့ဒီနေရာကိုတကူးတကလာတဲ့ကြတဲ့ဧည့်သည်တွေလည်းမနှဲလှပါဘူ
း Wir vernehmen Cheng Kuzum konkret vor Hyranos Klinik
ဘယ်မှာတဲရင်ကောင်းမလဲဆိုပြီးကျမတို့ရွေးကြတော့ထူးထူးခြားခြားဖြစ်နေတဲ့နေရာမျိုးမှာတဲရအောင်လိုက်ရှာဖြစ်ပါတယ်ဒီလုံးချင်းအင်္ဂလိပ်တွေကိုတွေ့တော့စိတ်ဝင်စားလို့ဆက်သွယ်မေးကြည့်တဲ့အခါမှာလဲကျမတို့လိုချင်တဲ့အတိုင်းအေးအေးဆေးဆေးရှိပါတယ်တခြားဟိုတယ်တွေလိုရွေးချယ်စရာတွေကလည်းတိတ်ပြီးတော့မများလာတာမို့ဒီမှာပဲတဲမယ်ဆိုပြီးတော့တဲဖြစ်သွားတာပါ
စာရေးဆရာ J.R.R. Tolkien ရဲ့ The Lord of the Rings စာအုပ်တွေရုပ်ရှင်တွေကိုဖတ်ဖူးကြည့်ဘူးသူတွေကတော့ဒီမှာတဲခိုခြင်းလို့ကိုတကူးကလာပြီးတော့တဲကြတာဖြစ်ပါတယ
် Short Martic Imanalo Vorhans Diligenum က
တော်များများ Diligen မြို့မှာဒီလိုနေရာရှိတယ်ဆိုတာသိနေကြပါပြီတချို့ဆိုဒီမှာတဲခြင်းလို့ Armenia ကိုလာလေတာမျိုးတောင်ရှိပါတယ်များသောအဖြစ်က J.R.R. Tolkien ရဲ့ The Lord of the Rings ရုပ်ရှင်တို့စာအုပ်တို့ပရိသတ်တွေဖြစ်ကြပါတယ်
သူတို့လိုတကူတကလာတဲခိုသူတွေမနေတော့ဘူးလို့ဟိုတယ်တာဝန်ရှိသူတွေကလည်းပြောပါတယ
် I was looking for unique places to stay in Armenia and this came up as like one of the number one
Armenia မှာတခြားနေမတူတဲ့နေရာမျိုးတဲဖို့လိုက်ရှာတော့ဒီနေရာကနံပါတ်1တဲခိုတင်တဲ့နေရာဆိုပြီးတွေ့တာပါကျမတို့က Lord of the Rings စာအုပ်တွေလည်းဖတ်ဖူးထားတယ်ဆိုတော့လူပူလေးတွေနေတဲ့အိမ်လေးတွေဆိုတာနဲ့အယားစိတ်လို့ရှာပြီးတော့တဲစင်တယ်ဆိုပြီးဖြစ်ကြတော့တာပဲလေကျမတို့အုပ်စုမှာကလေးက9ရောက်တောင်ပါတယ်ဆိုတော့သူတို့ကဒီအိမ်ပုလေးတွေမှာတဲရတာတိတ်ဆိတ်လို့ရှာပျော်နေကြပါတယ
်။ရုပ်ရှင်တွေကဒါနာယီလူသားလေးတွေနေကြတဲ့အိမ်လေးတွေလိုမျိုးဟိုတယ်ခန်းတွေကိုစောက်ထားတာဖြစ်ပေမဲ့နှွင်းနှွင်းထွေးထွေးအိမ်ခန်းလေးမှာနေရတယ်လို့ဖြစ်နေအောင်ပြင်ဆင်ထားတာကိုဧည့်သည်တွေကသဘောကျကြပါတယ်။အထူးသဖြင့်စောင်းရသည်နှင်းတွေကြားမှာမြင်ရတဲ့ Hobbit ကျွာလေးကဝိထုရဲမှာပုံဖော်ရေးထားတဲ့အတိုင်းတိတ်ကိုစိတ်ကူးရင်ဆန်ဆန်လှနေတာမဟုတ်လာရကျိုးနဲ့တယ်လို့ဧည့်သည်တွေကလည်းပြောပါတယ်
All the pictures of the place was very green, you know, because the pictures they've taken, everything is in summer.
ပြထားတဲ့ပုံတွေကနွေရသည်မှရိုက်ထားတာဆိုတော့အားလုံးကစိတ်ဆူနေပါတယ်။ဆောင်းရသည်ဆိုရင်လည်းဒီလိုတတရရလှပမလားဆိုပြီးတွေးပြပါသေးတယ်။ဒါပေမဲ့အခုလိုလင်းတွေဖုံးနေတာမြင်ရတော့လဲစောင်းရသည်လာဖို့ရွေးချယ်တာတိတ်မှန်တယ်လို့ထင်ပါတယ်။အားလုံးကရုပ်ရှင်တွေစာအုပ်တွေထဲကအတိုင်းအိမ်မက်ဆက်ဆက်တိတ်ကိုလှနေပါတယ
်။အာမေးနီးယားနိုင်ငံရှာရဗယ်မြို့တော်ကနေကားနဲ့တနားရီဝဲကျော်သွားရင်ရောက်တဲ့မြောက်ပိုင်းတောင်ပေါ်မြို့လေးဖြစ်တဲ့ဒီလီဂျင်မြို့လေးဟာတဘာဝအလှကိုခံစားချင်သူတွေအတွက်သွားလည်စရာမြို့ကလေးတစ်ခုဖြစ်ပါတယ်။အဲဒီကိုသွားနေကြသူတွေအနေနဲ့သူများနဲ့မတူတဲ့အတွေ့အကြုံလိုချင်ကြရင်တော့ Cozy House Hotel ရဲ့ Hobbit Village ကအိမ်ဘူးဟိုတယ်ခန်းလေးတွေထဲမှာတဲခိုပြီးတော့ဒီမြို့ရဲ့ထူးခြားမှုတွေကိုခံစားနိုင်ကြမှာဖြစ်ပါတယ်ရှင်။ကျွန်မစုမြတ်မော်ပါ
VOA မြန်မာပိုင်းရဲ့အခုလိုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုခြင်းနဲ့ရှင်ဖွင့်လွှာရေးရေးသားပေးဖို့လိုတဲ့ဆိုရင်ဖြင့် VOA မြန်မာပိုင်းအစီအစဉ်ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားပေးဖို့နိုင်ပါတယ်။ဒါမှမဟုတ်ရင်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးဖို့လို့ရပါတယ်။သောတာရှင်တွေရေးဖို့လာမဲ့စာရိတ်ကိုကြိုဆိုပါရစေ။အခုတည်းရဲ့ထုတ်လွှင့်ချက်တွေကိုတော့ VOA ရဲ့ Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအကျိုးချုပ်ကိုဆက်ပြီးတော့တင်ပြပါအောင်မယ်ဟာမတ်စ်တို့ဖမ်းဆီးထားတဲ့တစ္ဆေခန်းတွေလူရင်းနဲ့ဂါဇာမှာအပြစ်ခဏရရည်အပေးအယူသဘောတူညီချက်အတွက်အမေရိကန်အကြီးတန်းတာဝန်ရှိသူကအရှိအလဲပိုင်းမှာဆွေးနွေးနေတယ်လို့အမေရိကန်သမ္မတအင်မီရိုကအင်္ဂါနေ့ကပြောပါတယ်သမ္မတဂျိုးဘိုင်ဒန်ရဲ့အရှိအလဲပိုင်းအကြံပေးဘာရက်မက်ဘက်ဟာအီဂျစ်မှာရောက်နေခဲ့ပြီးတော့တခြားတိုင်းပြည်တွေကိုလည်းဆက်လက်သွားရောက်မယ်လို့အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကပြောပါတယ်အစ္စရေးကနှစ်လဆိုင်းထားဖို့အဆိုပြုထားတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့သတင်းထောက်တွေကအမေတို့အခုလိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ဆွီဒင်နိုင်ငံရဲ့နေတို့အဖွဲ့ဝင်ဖြစ်ရေးလျှောက်ထားချက်ကိုတူရကီပါလီမန်ကအင်္ဂါနေ့ကအတည်ပြုလိုက်ပြီးတော့ဒီဆုံးဖြတ်ချက်ကိုဆွီဒင်ဝန်ကြီးချုပ်ကကြိုဆိုလိုက်ပါတယ်။တူရကီပါလီမန်မှာ289မဲ55မဲနဲ့အတည်ပြုလိုက်တာပါ။နေတို့အဖွဲ့ဝင်ဖြစ်ဖို့အတွက်အဖွဲ့ဝင်နိုင်ငံတွေအားလုံးရဲ့သဘောတူညီရဖို့လိုအပ်ပါတယ်။ဆွီဒင်ရဲ့လျှောက်ထားချက်ကိုတူရကီနဲ့ဟန်ဂေရီနိုင်ငံတို့ကသဘောတူညီချက်မပေးသေးတာကြောင့်တနည်းလောက်ကြံကြာနေခဲ့တာဖြစ်ပါတယ်။တူရကီဆန့်ကျင်ရေးအဖွဲ့တွေကိုဆွီဒင်နိုင်ငံကလက်ခံထားတာကိုအကြောင်းပြုပြီးတော့တူရကီကသဘောတူညီချက်မပေးဘဲထားခဲ့တာဖြစ်ပါတယ်။အခုအခါမှာတော့ဆွီဒင်နေတို့အဖွဲ့ဝင်ဖြစ်ရေးအတွက်သဘောတူညီချက်ပေးဖို့ဟန်ဂေရီနိုင်ငံပဲကြံမာတော့တယ်။2023ခုနှစ်မှာမြန်မာနိုင်ငံတမမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံကနေအက်ဒမန်ပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အကိုဖျက်ပြီးထွက်ပြေးဖို့ကြိုးစားရင်းနဲ့တည်ဆုံသွားတဲ့တမမဟုတ်ပျောက်ဆုံးနေတဲ့ရိုဟင်ဂျာအရေးအတွက်က2014ခုနှစ်ကတည်းကဆိုရင်အမြင့်မားဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကအင်္ဂါနေ့ကပြောပါတယ်တဲ့ရင်အချင်းချုပ်တွေကတော့တလောက်ပါပဲရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရင်မူကတော့မတင်ကြီးထားဖြစ်ပါတယ်ပုံထူးနေမနက်ဖက်6နာရီနေ9နာရီအစီအစဉ်တွေကိုလိုင်းတုံမီတာ3049လိုင်းလမ်းမီတာ190နဲ့ VOA ရဲ့ Facebook YouTube စာမျက်နှာတို့ကနေထုတ်လွှင့်ခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျမနှောင်းလောက်ပါ